Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ29ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line 2 meter 2440 51တို့အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ခြင်းနဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ရဲမင်းထွန်းပါအမေရိကတိုက်အလဲပိုင်းကနေအမေရိကန်ပြည်ထောင်စုမှာခိုးလုံနေထိုင်ခွင့်လျှောက်လာကန့်သက်ရေးသဘောတူညီချက်ကိုဂွာဒီမာလာနိုင်ငံကလက်မှတ်ရေးထိုးလိုက်ပြီလို့သမ္မတဒေါ်နယ်ထရမ့်ကဆိုပါတယ်ရုရှားနိုင်ငံလို S-400 ဒုံးကြီးကာကွယ်ရေးစနစ်ကိုရုရှားနိုင်ငံကတူရကီနိုင်ငံကိုအပြစ်သက်တင်ပို့ခဲ့ပြီဖြစ်ကြောင်းတူရကီသမ္မတရီဇက်တိုင်ယက်အာဒိုဝန်ကပြောပါတယ်တရုတ်နဲ့တခြားနိုင်ငံတွေကိုဖွံ့ဖြိုးဆဲနိုင်ငံအဖြစ်သတ်မှတ်ထားတာကိုရပ်ဆိုင်းဖို့ WTO ခေါ်ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကို American သမ္မတ Donald Trump ကဖိအားပေးနေပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာသွားမှာဖြစ်ပါတယ်
။ထိုက်တန်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့တရုတ်နိုင်ငံရဲ့ကမ္ဘာ့တကွင်းလန်ဒဇင်စီမံကိန်းပန်တိုင်ဟာတရုတ်ပို့ကုန်လုပ်ငန်းရှင်တန်ရေးကိုပိုးပြီးတော့ဦးတည်နေပါတယ်။ကမ္ဘာလက်ခရီးသွားလုပ်ငန်းဟာကမ္ဘောဒီးယားမှာလွန့်ကျွန်များလာတာကြောင့်ရှေးဟောင်းအဆောက်အဦတွေမပြတ်စည်းအောင်ရေရှည်ကာကွယ်ထိန်းသိမ်းရေးနဲ့ဒေသခံတွေအကျိုးအတွက်ကိုလည်းတိုက်တွန်းတောင်းဆိုပါတယ်။စတဲ့နိုင်ငံတကာသတင်းလွှာအပြင်အာခရိလိုက်စားမှုတိုက်ဖျက်ရေးတွေကြောင့်ဖိပကယင်းနှိမ့်နှံလူသူတွေယုံကြည်မှုပိုရှားလာစေနိုင်ပေမဲ့တစ်ဖက်မှာတော့
ဒီအာခရိလိုက်စားမှုတွေများနေလို့ဒါဒီနည်းမြုံနာမှုတွေကထုံယုတ်ကြဆင်းနေတာလေအဲ့တော့အဂတိလိုက်စားမှုကိုဟန်တားနိုင်တယ်
အာရှရေရတာဝန်ခံဦးမင်းလွင်ဖြစ်ပါတယ်ရှင်ပါတီရင်းအုပ်စုတိုက်ပွဲလက္ခဏာအဖြစ်သုံးသပ်မှုတွေရှိနေတဲ့အကြောင်းကိုနားဆင်ရမှာပါထိုင်းနဲ့မလေးနယ်စပ်မှာလူမှောင်ခိုးပွဲစားတွေရဲ့လူကုန်ကူးခံရသူအမျိုးသမီးတဦးအုပ်စုလိုက်အရမပြုခြင်းခံရတဲ့အကြောင်းကိုလည်းနားဆင်ရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညာဝေးအောင်တို့ပြောပြပါမယ်ရှင်
ဂွာဒီမာလာနိုင်ငံဟာအမေရိကတိုက်အလဲပိုင်းကနေအမေရိကန်ပြည်ထောင်စုမှာခိုးလုံနေထိုင်ခွင့်လျှောက်လွာကန့်သက်ရေးသဘောတူညီချက်ကိုရေးလက်မှတ်ရေးထိုးလိုက်ပြီလို့သမ္မတဒေါ်နယ်ထရမ့်ကဆိုပါတယ်။ Safe Third Country လုံခြုံမှုရှိတဲ့တတိယနိုင်ငံလို့ခေါ်တဲ့အဲ့ဒီသဘောတူညီချက်အရအမေရိကန်ပြည်ထောင်စုကိုဝင်ရောက်ဖို့လျှောက်ထားမဲ့ Salvador နဲ့ Honduras နိုင်ငံတွေဟာဂွာဒီမာလာနယ်စပ်မှာတဲ့အကာအကွယ်ရရှိရေးအတွက်လျှောက်ထားကြရမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကြောင့် American လူမှုကျူးကျက်ရေးစနစ်ရဲ့ပြဿနာတွေကိုယောနယ်သွားစေမှာဖြစ်ပြီးသမ္မတ Trump အဖို့လည်းအောင်ပွဲတစ်ခုဖြစ်မှတ်ယူနိုင်မှာဖြစ်ပါတယ်။ဒီသဘောတူညီချက်မျိုးရရှိရေးအတွက် American နဲ့ Guatemala တို့ဟာလက်နက်ချီညှိနှိုင်းခဲ့ကြရပြီး Guatemala ကဒါကိုသဘောမတူရင် Guatemala ကကုန်စည်တွေပေါ်အခွန်စည်းကြပြီးတခြားအကျိုးဆက်တွေပါဖြစ်လာနိုင်တယ်လို့ Donald Trump ကပုံတုံးနဲ့မှချိန်ချောက်ခဲ့တာဖြစ်ပါတယ်။ဒီသဘောတူညီမှုဘယ်တော့စတင်အသက်ဝင်မယ်ဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
တရုတ်နဲ့အခြားနိုင်ငံတချို့ကိုဖွံ့ဖြိုးဆဲနိုင်ငံတွေအဖြစ်သတ်မှတ်ထားတာကိုရပ်ဆိုင်းဖို့ WTO ခေါ်ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကို American သမ္မတ Donald Trump ကဖိအားပေးနေတာပါဖွံ့ဖြိုးဆဲနိုင်ငံ Developing Nations အဖြစ်ကမ္ဘာ့ကုန်သွယ်ရေးလှုပ်ထုံးလုံခြုံရေးတည်ညာမှုရရှိနိုင်တာဖြစ်ပါတယ်ဒီနိုင်ငံတွေရဲ့စီးပွားရေးအင်အားခိုင်မာတဲ့ဆိုရင်ဖွံ့ဖြိုးဆဲနိုင်ငံအဖြစ်သတ်မှတ်မှုကိုရပ်ဆိုင်းသွားအောင် WTO ခေါ်အပေါ်မှာဒီနီးမျိုးစုံတုံးပြီးတော့ဖိအားပေးဖို့သမ္မတထရန့်ကအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တီဇာကိုတောက်ကြနေကညွှန်ကြားလိုက်ပါတယ်။ဖွံ့ဖြိုးရေးနိုင်ငံနဲ့ဖွံ့ဖြိုးဆဲနိုင်ငံလို့ခွဲခြားသတ်မှတ်ရမှာ WTO ရဲ့ဆန်ဟာခင်းနောက်ကျနေပြီဖြစ်ပြီးအဖွဲ့ဝင်နိုင်ငံတချို့ဟာတစ်ဖက်ဆောင်းနဲ့အခွင့်အရေးတွေခံစားနေရတယ်လို့သမ္မတထရန့်ကဆိုပါတယ်။ဒါလို့ WTO ရဲ့လုပ်ရက်ဟာရပ်ပေါင်း90အတွင်းထူးခြားတိုးတက်မှုရှိမလာရင်အဲ့ဒီနိုင်ငံတွေအပေါ်ဖွံ့ဖြိုးဆဲနိုင်ငံအဖြစ်ဆက်ဆံတာကိုအမေရိကန်ကတစ်ဖက်သက်ပြန်ဆိုင်ပြစ်မယ်လို့ဆိုထားပါတယ်။ကမ္ဘာချမ်းသာဆုံး10နိုင်ငံအနက်တရုတ်အပါအဝင်9နိုင်ငံတို့ဟာဖွံ့ဖြိုးဆဲနိုင်ငံတွေအဖြစ် WTO မှာစည်းရင်းသွင်းထားကြတယ်လို့ဆိုပါတယ်
။ရုရှားနိုင်ငံလို S-400 ဒုံးကြီးကာကွယ်ရေးစနစ်ကိုရုရှားနိုင်ငံကတူရကီနိုင်ငံကိုအပြစ်သက်တင်ပို့ခဲ့ပြီဖြစ်ကြောင်းတူရကီနိုင်ငံကပြောပါတယ်။တူရကီသမ္မတရီဇက်တိုင်ယက်အာရူဝန်ကဒီဒုံးကြီးကာကွယ်ရေးစနစ်ကိုနောက်နှစ်မှာစတင်အသုံးပြုမှာဖြစ်ကြောင်းနဲ့ရုရှားနိုင်ငံနဲ့ဆက်ဆံရေးပိုတိုးတက်အောင်ဆောင်ရွက်သွားမှာဖြစ်ကြောင်းတီးပြပြောကြားခဲ့ပါတယ်။ဒီလိုရုရှားနိုင်ငံလို့ဒုံးကြီးကာကွယ်ရေးစနစ်ကိုတူရကီကဝယ်ယူလို့အမေရိကန်နဲ့တူရကီအကြားဆက်ဆံရေးမပြေမလည်ဖြစ်နေကြတာပါ။အမေရိကန်ကသူ့ရဲ့နောက်ဆုံးပေါ် F-35 Stealth တိုက်လေယာဉ်ဝယ်ယူခွင့်ရှိတဲ့နိုင်ငံစီးရင်ကနေတူရကီကိုထုတ်ပယ်ခဲ့ပါတယ်။ F-35 တိုက်လေယာဉ်နဲ့ရုရှားရဲ့ထောက်လိုင်းရေးသတင်းစုဆောင်းရယူနိုင်တဲ့ဒီစနစ်တစ်ခုအတူတွန်တွဲမတီးရှိနိုင်ဘူးလို့လည်းအင်ဖြူတော်ကပြောခဲ့ပါတယ်။ကြာသပတေးနေ့မှာတော့အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo က S-400 ဒုံးကြီးကာကွယ်စနစ်ကိုစတင်အသုံးပြုတာနဲ့တပြိုင်နက်အရေးယူပိတ်ဆို့မှုလုပ်မယ်လို့ပြောပါတယ်။တူရကီကဒီလိုဒုံးကြီးရုရှားရဲ့ဒုံးကြီးစနစ်ကိုဝယ်ယူတာဟာအမေရိကန်နိုင်ငံကပြဋ္ဌာန်းထားတဲ့ အရေးယူပိတ်ဆို့မှုကတစ်ဆင့်ရန်သူနိုင်ငံတွေကိုတံပြန်ရေးဥပဒေနဲ့ဆန့်ကျင်နေပါတယ်။တူရကီကိုချက်ချင်းအရေးယူဖို့အမေရိကန်ကွန်ဂရက်လွှတ်တော်ကတောင်းဆိုနေချိန်မှာဝန်ကြီးပုံပြရဲ့ပြောကြားချက်ဟာတူရကီကိုဒီကိစ္စဆက်မလုပ်ဖို့အချိန်ပေးတဲ့သဘောလို့ယူဆကြပါတယ်
။တရားမဝင်လူကုန်ကူးမှုနဲ့ဆက်နွယ်ရဲဆိုပြီးဆွဆွဲခံရတဲ့ကယ်လီဖိုးနီးယားတောင်ပိုင်းကအမေရိကန်မရိန်းတပ်ဖွဲ့ဝင်တွေကိုဖမ်းဆီးနေတာတိုးလာနေပါတယ်။ဆန်ဒီယေဂိုမြို့မြောက်ဘက်59ကီလိုမီတာအကွာမှာရှိတဲ့ကမ့်ပန်ဒယ်တန်စခန်းကလူအများပြားဖမ်းဆီးခဲ့ရမှာအခုချိန်ထိမရိန်းတပ်သား18ဦးနဲ့သင်္ဘောသား2ဦးကိုဖမ်းဆီးခဲ့တယ်လို့ NCIS ကရေတပ်ရာဇဝမှုကင်းစုံစမ်းရေးဌာနပြောခွင့်ရကတောက်ကြနေမှာပြောပါတယ်အစောပိုင်းမှာမရိန်းတပ်သား16ဦးကိုဖမ်းဆီးထားတယ်လို့ကြာသပတေးနေ့ကကြေညာခဲ့ပြီးနောက်အခုလိုအရေးတက်တိုးပွားလာတာဖြစ်ပါတယ်
ဒီ UI American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UI မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ ARD မြစ်အတွင်းကိုပလတ်စတစ်တန်ကြိမ်120နီးပါးနေ့စဉ်ဝင်ရောက်နေကြောင်းမကြသေးမီကထုတ်ပြန်တဲ့လေ့လာချက်စစ်တမ်းတစ်ခုမှတွေ့ရှိရပါတယ်။ Fauna and Flora FFI နဲ့တန့်မြန်မာလို့အမည်ရတဲ့အဖွဲ့နှစ်ဖွဲ့ကဒီစစ်တမ်းကိုကောက်ယူခဲ့တာဖြစ်ကြောင်း ARD သတင်းဌာနကပြောပါတယ်။ဒီစစ်တမ်းကိုစကိုင်းမန္တလေးချင်းတွင်မကွေးမြဝကျွန်းမဒေသရန်ကုန်နဲ့ ARD မြစ်တစ်လျှောက်က6တွေ့စုံတွေမှာမနှစ်ဒီဇင်ဘာလကစပြီးဒီနေ့ဇွန်လအတွင်းကောက်ယူခဲ့တာဖြစ်ပါတယ်။ ARD မြစ်တဲ့ပလတ်စတစ်အမိုက်တွေအများဆုံးဆွန့်ပစ်တဲ့နေရာကမြဝကျွန်းပေါ်ဒေသဖြစ်ပြီးနေ့စဉ်ပလတ်စတစ်တန်ချိန်32တန်ဆွန့်ပစ်တယ်လို့ဆိုပါရယ်။ရန်ကုန်က29တန်နဲ့ဒုတိယအများဆုံးဆွန့်ပစ်ပါရယ်။ဆွန့်ပစ်ပစ္စည်းအမိုက်တွေကိုမမှန်ကန်ကန်ဆွန့်ပစ်ဖို့နဲ့စီမံခန့်ခွဲနိုင်ဖို့အတွက်ဒေါ်လာတန်20ဝန်းကျင်သုံးစွဲဖို့လိုအပ်ပေမဲ့အမိုက်ဆွန့်ပစ်တာမှာပြည်သူတွေကိုသိပညာပေးဖို့ကိုပိုအလေးထားလုပ်တင်ကြောင်းနဲ့စီမင်းစည်းကမ်းတွေနဲ့မူဝါဒတွေချမှတ်အကောင်အထည်ဖို့လိုကြောင်း FFI အဖွဲ့ကကြွန့်ကျင်သူမတ်မေသက်ထရီကပြောပါရယ်။တဘာဝအရေးမြင့်တဲ့ပဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနလက်အောက်ကပဝန်းကျင်ထိန်းသိမ်းရေးဦးစီးဌာနအနေနဲ့အမိုက်စွန့်ပစ်မှုစီမံခန့်ခွဲရေးအတွက်စီမံကိန်းမူကြမ်းတစ်ခုရေးဆွဲနေပါတယ်
။အဖိနှိတ်ခံအာဖဂန်ပြည်သူတွေကိုချင်းချောက်နေမဲ့အစားအမေရိကန်ကရုရှားနဲ့စစ်ရေးပြိုင်ဆိုင်မှုလုပ်ပါလားလို့အာဖဂန်သမ္မတအဖြစ်ဝင်ရောက်အရွေးခံမဲ့ကိုယ်စားလှယ်တဦးကသမ္မတဒေါ်နယ်ထရမ့်ကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ်။စစ်တမ်းခံနေရတဲ့အာဖဂန်နစ္စတန်မှာနိုင်ငံရေးသမားတွေနဲ့ပြည်သူတွေကသမ္မတထရန့်ရဲ့စီရေးစီမံကိန်းနဲ့ပတ်သက်လို့ဒေါသထွက်နေကြတာပါ။အဲဒီစီမံကိန်းကိုသာအကောင့်ထဲပေါ်မယ်ဆိုရင်ဆယ်ရက်အတွင်းအာဖဂန်စစ်ပွဲကိုအနိုင်တိုက်နိုင်မှာဖြစ်ကြောင်းလူဆယ်သန်းကိုတတ်ပြီးအာဖဂန်နိုင်ငံကိုလည်းကဘာပေါ်ကနေပျောက်ထွက်သွားအောင်လုပ်နိုင်လိမ့်မယ်လို့သမ္မတထရန့်ကပြောလိုက်တဲ့အပေါ်ဒေါသထွက်ခဲ့ကြတာပါ။တချင်ကအမေရိကန်ဆန့်ကျင်ရေးသမားဖြစ်ခဲ့ပြီးအခုတော့သမ္မတရွေးကောက်ပွဲဝင်မဲ့စစ်ကောင်းဆောင်ဟောင်းဂေါ့ဘူဒင်ဟက်မာတာကတော့သူ့ကိုထောက်ခံတဲ့ထောင်ပေါင်းများစွာသောလူထုရှေ့မှာသမ္မတထရန့်ရဲ့မှတ်ချက်စကားကိုရှုံချခဲ့ပါတယ်။လူထုကတော့ထရန့်ကြာဆုံးပါစေ၊အမေရိကန်ကြာဆုံးပါစေလို့အော်ဟစ်ခဲ့ကြတာပါ။သမ္မတထရန့်အနေနဲ့တကယ်တတ်သိရှိပြီးအင်အားရှိမယ်၊ကိုယ့်ရဲ့စည်ရေးစွမ်းအင်ကိုယုံကြည်တယ်ဆိုရင်ဖိနှိတ်ခံအာဖဂန်ပြည်သူတွေကိုပဲမဟုတ်ပဲရုရှားနိုင်ငံကိုအင်အားချင်းပြိုင်ပါလားလို့ဟက်မက်တာကလူထုစုဝေးပွဲမှာပြောကြားသွားတာဖြစ်ပါတယ်။တချိန်တည်းမှာပဲသမ္မတကန်ဒီရဲ့ညွန်ပေါင်းအစိုးရဟာထရမ့်ရဲ့မှတ်ချက်စကားကိုရှုံချမဲ့အစားအမေရိကန်စီကရှင်းလင်းချက်တောင်းခံဖို့ကိုသာလီလန်းရှာနေတယ်လို့ဝေဖန်ပါတယ
်။ဆက်သွယ်ရေးနဲ့တယ်လီဖုန်းကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ T-Mobile နဲ့ Sprint တို့လုပ်ငန်းတစ်ခုပူးပေါင်းမှာကိုအမေရိကန်တရားရေးဝန်ကြီးဌာနကတောက်ကြားနေမှာအတည်ပြုခဲ့ပါတယ်။ T-Mobile ကအမေရိကန်ဒေါ်လာ26ဘီလီယံတန်ဖိုးရှိတဲ့ပြိုင်ဘက် Sprint ကိုဝယ်ယူမှာကိုခွင့်ပြုတဲ့အတွက်အမေရိကန်နိုင်ငံရဲ့တတိယနဲ့စတုတ္တအကြီးဆုံး Wireless ကုမ္ပဏီနှစ်ခုပူးပေါင်းဖို့လမ်းပွင့်သွားခဲ့ပါတယ်။ဒီအမျိုးကရှိနေအဖွဲ့တစ်ဖွဲ့ကတော့စီးပွားရေးလေဝကြီးအုံမှုစန့်ကျင်ရေး Antitrust ကိုအခြေခံပြီးဒီပူးပေါင်းမှုကိုကန့်ကွက်ဖို့နယူးယောက်မြို့ပြည်ထောင်စုတရားဝန်တရုံးကိုရှောက်လဲတင်ပြဖို့ရှိပါတယ်။ဒီပူးပေါင်းမှုကြောင့်ဒီလိုင်းတွေကိုတုံးဆဲသူတွေကိုနှစ်စဉ်4.5ဘီလီယံပို့ကုန်ကြစေမယ်လို့အဲ့ဒီအဖွဲ့တွေကပြောပါတယ်။ ၃ဆွဲသူတန်း80ရှိတဲ့ T-Mobile ကုမ္ပဏီဟာသူ့ထက်ပိုအင်အားကြီးမားတဲ့ပြိုင်ဘက် Verizon နဲ့ AT&T တို့ကိုရှင်ပြိုင်နိုင်မှုအတွက် Sprint ကိုဝယ်ယူဖို့ကြိုးစားနေတာပါ Sprint ကုမ္ပဏီမှာတော့၃ဆွဲသူ55တန်းလောက်ရှိပါတယ်ဆက်သွယ်ရေးဆိုင်ရာပြည်ထောင်စုကော်မရှင်ဥက္ကဋ္ဌ Ajit Pai ကတော့သူ့အနေနဲ့ဒီပူးပေါင်းမှုကိုအတည်ပြုတဲ့တရားဝင်စာကိုမကြခင်ထုတ်ပြန်မယ်လို့ပြောပါတယ်ခင်ဗျာ
တရုတ်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်တဲကကျွန်းငယ်တစ်ခုမှာဖိလစ်ပိုင်နိုင်ငံကခီးသွွားလုပ်ငန်းဟိုတယ်တွေတည်ဆောက်ဖို့အစိုးပြုလိုက်ပါတယ်။ဒါဟာတရုတ်နဲ့အငင်းပွားနေတဲ့ရေပြင်မှာဖိလစ်ပိုင်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆို့မှုချဲ့ထွင်ပြသရာရောက်တယ်လို့ကြွမ်းကျင်သူတွေကပြောနေပါတယ်။တီတူကျွန်းငယ်ပေါ်မှာခီးသွွားတွေအတွက်ဟိုတယ်တည်ဆောက်မှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးလိုရန်ဆန်နာကကင်ဂါနီကပြောကြားလိုက်တာပါ။အဲ့ဒီကျွန်းမှာလေကြောင်းပြေးလမ်းတစ်ခုကိုအဆင့်မြင့်တည်ဆောက်ဖို့စီးရီးအရာရည်ရွယ်ချက်ထားရှိပြီးနောက်ခါမှာစစ်တပ်အဖွဲ့တွေအတွက်အဆောက်အုံကိုလည်းတိဆောက်သွားမှာဖြစ်တယ်လို့ဝန်ကြီးကဆိုပါတယ်။ဒေသခံ100လောက်ရှိတဲ့တီတူကျွန်းငယ်ဟာတောင်တရုတ်ပင်လယ်အတွင်းအနည်းငယ်မျှသာရှိတဲ့ခီးသွွားလုပ်ငန်းလိုအများပြည်သူတွေသွားရောက်နိုင်တဲ့နေရာအနည်းငယ်ထဲမှာနောက်ဆုံးပါဝင်တဲ့ဒေသတစ်ခုဖြစ်ပါတယ်။ Direct from Washington The Voice of
America ဇူလိုင်လ29ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်ဒီမနက်မှာတော့နိုင်ငံတကာသတင်းလွှာတွေနဲ့စာကြင်ပါတယ်တရုတ်နိုင်ငံရဲ့ကမ္ဘာတကွင်းလန်တစင်လို့ခေါ်တဲ့ BRI ကမ္ဘာလန်စီမံကိန်းရဲ့ရည်မှန်းချက်ပန်းတိုင်ဟာဒေတာရင်းအခြေခံအဆောက်အုံတိုးတက်ရေးထက်တရုတ်ပို့ကုန်လုပ်ငန်းရှင်သန်ရေးအတွက်ပိုးပြီးဦးတည်ဆောင်ရွက်နေတာကိုမြင်တွေ့လာနေရပါတယ် လက်ရှိဆောင်ရွက်နေတဲ့ BRI လုပ်ငန်းတွေဟာလူအများက BRI စီမံကိန်းကိုသိမြင်လက်ခံထားတဲ့အမြင်ပုံရိပ်နဲ့ကွာဟနေပါတယ် VOA သတင်းတောက် Cyber Desk ကသာပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးကိုရဲမင်းထွန်းကတင်ပြပေးပါမယ်ရှင
်။နေဆက်ဖြတ်ကျော်လမ်းမကြီးတွေယထာလမ်းတွေနဲ့စိတ်ကမ်းကြီးတွေတိဆောက်ပြီးဒေတာတွင်ပို့ဆောင်ဆက်သွယ်ရေးကိုချိတ်ဆက်ပေးမယ်လို့လူသိများတဲ့တရုတ်နိုင်ငံရဲ့ BRN ကမ္ဘာလမ်းစီမံကိန်းကိုရင်းမှတ်ချက်ကြီးမားလာတဲ့စီမံကိန်းကြီးတစ်ခုအဖြစ်ကမ္ဘာတစ်လွှာသိရှိထားကြပါတယ်။ပကြခင်ကပြည်စည်းခဲ့တဲ့လေ့လာချက်တစ်ခုမှာတော့ BRI အထက်သုံးဆွဲတဲ့ငွေကြေးရဲ့သုံးပုံတစ်ပုံကိုသာအခြေခံအဆောက်အုံချိတ်ဆက်ရေးလုပ်ငန်းတွေမှာအသုံးပြုပြီးကျန်တဲ့သုံးပုံနှစ်ပုံကိုတော့စွန့်အင်စီမံကိန်းတွေမှာအသုံးပြုခဲ့တာကိုတွေ့ရှိရတယ်လို့သိရပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့ပိုရှန်ဆက်မှုလုပ်ငန်းတွေကိုနေရာရွှေ့ပြောင်းဖို့ဒေတာရင်းကနိုင်ငံ20ကျော်မှာစွန့်အင်ဆိုင်ရာအဆောက်အဦတွေတည်ဆောက်နေတယ်လို့ဂျာမနီနိုင်ငံဘာလင်မြို့က Mercator Institute of China Studies တို့ခေါ်တဲ့တရုတ်နိုင်ငံဆိုင်ရာလေ့လာရေးဌာနရဲ့Powering the Belt and Roads ကမ္ဘာလမ်းကိုစွန့်အင်ပေးခြင်းဆိုတဲ့စာတမ်းမှာရေးထားပါတယ်။ဒီနိုင်ငံဟာစွန့်အင်စက်ရုံတွေတည်ဆောက်ပြီး BRI ရဲ့နောက်အဆင့်တစ်ခုကိုဖန်တီးပါတယ်။ဒါကတရုတ်နိုင်ငံကိုဗဟုပြုထားတဲ့ supply chain တည်ဆောက်ဖို့ပါ။တရုတ်ကိုကုန်ပစ္စည်းရောင်းချမယ့်ကွန်ရက်တစ်ခုပါပဲ။နိုင်ငံတွင်းဝယ်လိုအားကျဆင်းမှုနဲ့တင်းကျပ်လာတဲ့ပတ်ဝန်းကျင်ဆိုင်ရာဥပဒေတွေကြောင့်ရန်နရာဟောင်းတွေနဲ့လုပ်ငန်းဆက်လက်လည်ပတ်ဖို့မဖြစ်နိုင်တော့တဲ့အတွက်တရုတ်နိုင်ငံကစက်ရုံတချို့အရှိတောင်အရှာနိုင်ငံတွေကိုပြောင်းရွှေ့ခဲ့ပါတယ်။လုပ်ငန်းတွေကိုနေရာရှိပြီးကွန်ပစ္စည်းထုတ်လုပ်တာဟာသမ္မတဒေါ်နယ်ထရမ့်ရဲ့အခွန်ထိုးကောက်တာကိုလည်းရှောင်လွှဲနိုင်ပါလိမ့်မယ်။အခုပဲလုပ်ငန်းတချို့အထိနာနေပြီဖြစ်လို့အမေရိကန်ကအခွန်အများကြီးမကောက်တဲ့နိုင်ငံတွေစီကိုအဲ့ဒီလုပ်ငန်းတွေပြောင်းဖို့မျက်စပြစ်နေပြီဖြစ်ပါတယ်။ National Bureau of Asia Research MBR အရှာလေလာရေးအမျိုးသားဘျူရိုမူဝါဒလေလာရေးအဖွဲ့က Ashley Johnson က BRI စီမံကိန်းပေါ်အခုလို့ပြောပါတယ်။
BRI စီမံကိန်းလုပ်ငန်းအတော်များများဟာအာရှနိုင်ငံတိုးတက်ဖို့ထက်တရုတ်နိုင်ငံတိုးတက်ရေးကိုပိုးပြီးတော့ဥတည်နေပါတယ်။အဲ့ဒီစီမံကိန်းတွေကိုတရုတ်နိုင်ငံကလာတဲ့တမနီလိုပိုရှန်ပစ္စည်းတွေကိုအသုံးပြုပြီးတရုတ်ကုမ္ပဏီတွေကတိစောက်ပါတယ်။ဒါဟာဆိုလာပြားတွေလိုကမ္ဘာဈေးကွက်မှာဂျောင်းပိတ်မိနေတဲ့သူ့ရဲ့ထွက်ကုန်တွေကိုအသာစီးရစေနိုင်ပါတယ်
။ဘီလီယံနဲ့ချီတဲ့လျက်စီမီမရနိုင်သေးတဲ့လူတွေရှိတာကြောင့်လဲစွန့်ရင်လုပ်ငန်းတွေမှာတရုတ်နိုင်ငံကဒီလိုအောင်အောင်မြင်မြင်လုပ်နိုင်နေတာပါ။ပဝင်းကျင်ဆိုင်ရာကိစ္စတွေကြောင့်ကြောင်မီးသွေးအခြေခံနဲ့စွန့်ရင်စီမံကိန်းတွေအတွက်ဖွံ့ဖြိုးမှုနှောက်ကြနေတဲ့နိုင်ငံတွေဟာငွေရေးကြေးအထောက်ပံ့ရှာလို့မရကြပါဘူး။ရုပ်ကျွင်းလောင်စာသုံးစီမံကိန်းတွေအတွက်ဖွံ့ဖြိုးရေးဘဏ်တော်တော်များများကမလုပ်ပေးနိုင်တာကိုတရုတ်နိုင်ငံကလုပ်ပေးနေတာပါ။ဒါကြောင့်လဲတရုတ်နိုင်ငံကအဲ့ဒီနိုင်ငံတွေရဲ့ရေတိုလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေနိုင်တာလို့လဲ Ashley Johnson ကဆိုပါတယ်။အမေရိကန်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာအခက်အခဲတွေနဲ့အတူပြည်တွင်းစီးပွားရေးနှေးကွေးလာနေချိန်မှာပဲတရုတ်နိုင်ငံဟာအချိန်တိုအတွင်းပြည်စည်းနိုင်ပြီးအချိုးအမျှပြန်ရဖို့လဲတည်ကြတဲ့စီမံကိန်းတွေကိုစောင့်ချလှုပ်လာခဲ့ပါတယ်။နေဆက်ဖြစ်ကျော်လာမကြီးတွေယထာလန်းတွေနဲ့စိတ်ကန်းတွေလိုရေရှည်ဆောင်ရမယ့်လုပ်ငန်းတွေထက်စွန့်အင်စီမံကိန်းကဒီအချက်နဲ့ကိုက်ညီနေပါတယ်။ဝါရှင်တန်အခြေစိုက် CSIS မူဝါဒလိလာရေးအဖွဲ့ကဂျိုနာသန်ဟေးလ်မန်ကအခုလိုပြောပါတယ်
။ယထာလန်းတွေဝေးပြေးလန်းတွေနဲ့ဆိုင်စွန့်အင်လုပ်ငန်းတွေက အကျိုးမြတ်ပြန်ရနိုင်တဲ့အခြေအနေပိုများလို့ဆွဲဆောင်မှုပိုရှိပါတယ်။တကယ်တော့ဒီလုပ်ငန်းတွေမှာလည်းငွေပိုကုန်တာတို့ကြံ့ကြာတာတို့ဆိုတဲ့အခက်အခဲတွေရှိနေတယ်လို့ပတ်ဝန်းကျင်ဆိုင်ရာစိန်ခေါ်မှုတွေနဲ့လည်းကြုံရလေ့ရှိပါတယ
်။တကယ်တော့တရုတ်နိုင်ငံကိုယ်တိုင်ကနေစွမ်းအင်တို့လေစွမ်းအင်တို့ဘက်ထရီသုံးမော်တော်ယာဉ်တို့နဲ့ပတ်သက်ပြီးပတ်ဝန်းကျင်ထိန်းသိမ်းဖို့စေစော်ပေးနေတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့BRI လုပ်ငန်းတွေနဲ့ပတ်သက်လာရင်တော့တမျိုးတစ်ပုံစဉ်းစားပုံရှိတယ်လို့ဘာလင်ခြေဆိုင် MERICS အဖွဲ့ကပြောပါတယ်။အဲ့ဒီအဖွဲ့ရဲ့လေ့လာတွေ့ရှိချက်အရတရုတ်နိုင်ငံရဲ့စွမ်းအင်စီမံကိန်းတွေဟာကမ္ဘာတဝှမ်းမှာရှိနေပါတယ်။လက်တင်အမေရိကမှာတော့လုပ်ငန်းတော်တော်များများပြည်စည်းနေပြီဖြစ်ပြီးအရှေ့တောင်အာရှဒေသမှာတော့တရုတ်စွမ်းအင်စီမံကိန်းတွေအများဆုံးတွေ့ရပါတယ်။အများစုကတော့ကြောင်မီသွေးသုံးစွမ်းအင်စီမံကိန်းတွေဖြစ်ကြောင်းပါခင်ဗျာ။
ကိုရမန်တော်ပြပြသွားတာပါရှင်အခုကမ္ဘာခရီးသွားလုပ်ငန်းဖွံ့ဖြိုးလာနေမှုနဲ့ရှေ့ဟောင်းအမွေနှစ်တွေစောင့်ရှောက်ရေးဘက်ကိုအလှည့်ပေးပါရစေရှင်ကမ္ဘာတဝမ်းမှာအခုနှစ်အတွင်းကမ္ဘာလက်ခရီးသွားလာမှုတွေအလွန်များခဲ့ပြီးအခုလိုအလွန်အကျွံခရီးသွားများလာတွေကသတင်းကောင်းကြီးတွေမှာလည်းနေရာယူလာခဲ့ကြပါတယ်ကမ္ဘောဒီးယားနိုင်ငံကကမ္ဘာကျော်အန်ကော်ဝတ်ဘုရားကျောင်းတည်ရှိယာနာက Siem Reap မြို့မှာဆိုရင်လည်းကမ္ဘာလက်ခရီးသည်တွေအနေနဲ့သူတို့သွားရောက်လည်ပတ်တဲ့ဒေသကိုရေရှည်ကာကွယ်ထိန်းသိမ်းဒါနဲ့ဒေသခံတွေရဲ့အကျိုးကိုစဉ်းစားပေးကြဖို့တိုက်တွန်းနေကြတာတွေရှိပါတယ်။ AP သတင်းဆောင်ပါကိုအခြေခံပြီးကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ကမ္ဘာလက်ခီးသွားတွေအများဆုံးသွားတဲ့နေရာတွေကတခုဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကအန်ကော်ဝတ်ဘုရားကျောင်းသားမှရှိတဲ့ Siem Reap မြို့ဟာကမ္ဘောဒီးယားနိုင်ငံရဲ့ကမ္ဘာလက်ခီးသွားမြို့တော်ကြီးဖြစ်လာနေပါပြီ။ဒါမဲ့ကမ္ဘာလက်ခီးသည်တချို့ကတော့သူတို့ရဲ့အစီအစဉ်ထဲမှာမပါတဲ့နေရာတွေကိုလည်းသွားပြီးတော့ကြည့်ကျင်နေကြတာဖြစ်ပါတယ်။ဒါကရေရှည်ခံတဲ့ခီးသွားလုပ်ငန်းဖြစ်ပါတယ်။Just Right ဆိုတဲ့မော်တော်ဆိုင်ကနဲ့ခီးသွားဝန်ဆောင်မှုကုမ္ပဏီကတော့ခီးသွားတွေကိုသူတို့သွားကျင်တဲ့နေရာကိုသွားပြီးဒေသခံတွေနဲ့ထိတွေ့လို့ရအောင်လုပ်ပေးတဲ့အတွက်ခီးသည်တွေသိမ်းမရောက်တဲ့နေရာတွေလဲကမ္ဘာလက်ခီးသွားလုပ်ငန်းရဲ့အကျိုးကျေးဇူးတွေကိုခံစားရသေးတယ်လို့အမေရိကန်နိုင်ငံကကမ္ဘာလက်ခီးသည်ဘက်ကရှဒုံးကပြောပါတယ
် Being able to hop off the bike anytime and speak with people not doing what every tourist does I mean
ဆိုင်ကဘောကနေဆင်းချင်တဲ့အချိန်မှာဆင်းပြီးဒေသခံတွေနဲ့စကားပြောနိုင်ပါတယ်ကျန်တဲ့ခီးသွားတွေလောက်တလို့မျိုးဘတ်စကားနဲ့ဒီမျိုးကနေနောက်တစ်မျိုးကိုသွားရောက်တဲ့အခါအားလုံးဆင်းပြီးတော့ရှောက်ကြည့်ကြတာမျိုးမဟုတ်ပါဘူး။ဒါကြောင့်ဒီ Just Right ကကျွန်မအတွက်အဆင်ပြေပါတယ
်။ခီးသွားတွေအနေနဲ့ပတ်ဝန်းကျင်ထိန်းသိမ်းနိုင်အောင်ကူညီပေးခြင်းအပြင်ပို့ပြီးတော့တာဝန်တည်တဲ့ခီးသွားတွေဖြစ်နိုင်ပြီးတချို့တွေလည်းလူတို့ညဉ့်ညမ်းမှုတွေစူညံတာတွေမဖြစ်အောင်လျှက်စစ်ကားတွေနဲ့ခီးသွားတာတွေကိုလှုပ်လာနေကြပါတယ်။Hansan Man ha Bolo Blue Solution Company ka manager ဖြစ်ပါတယ
်ဖီတစ်ချောគាត់ពេញចិត្តនឹងជ្រើសរើសឡានអគិសនីសម្រាប់ធ្វើដំណើរទៅទស្សនានៅតំបន
់កបាលេខីដេរីអនីនេប៉វិនជិនថេញថេញណៃមកលោណៃណេនីឡានទៅគូក៏រលះសិកការីណេខីទွားរ៉ាဖြစ်ပါတယ်ជន្រោរអនីនេឌីគូឡាប៊ីអង្កោវិនណេតឆាភ ਿਆ ចောင်းរីគូឡាជីចារេខីដេរីគូតឆាទូរីអត់ឡែសានណមូណាဖြစ်អងលះសិកការីគូតុងសេជិនមកដែរရစစ်ကားတွေကလေတုညဉ့်ညမ်းမှုမဖြစ်အောင်အကူအညီပေးတယ်လို့စူညံမှုလည်းမဖြစ်စေပါဘူ
းခီးသွားတွေတော်များများကသူတို့သွားခဲ့တဲ့ခီးရဲ့အကျိုးဆက်တွေကိုပို့ပြီးတည်လာတဲ့အတွက်ခီးသွားတဲ့နေရာမှာပတ်ဝန်းကျင်ထိခိုက်ပျက်စီးမှုမဖြစ်အောင်ပတ်စံပို့သုံးကျင်တဲ့လူတွေပိုများလာနေတယ်လို့ EXO ခီးသွားလုပ်ငန်းကရေရှည်ခီးသွားလုပ်ငန်းကျွမ်းကျင်သူ Travel Rangers ကပြောပါတယ
် People are becoming more responsible in their lifestyles back at home so I think when they travel they like to be responsible as well
လူတွေဟာသူတို့နေထိုင်တဲ့ရာသီသားမှာသူတို့နေထိုင်မှုနဲ့ပတ်သက်ပြီးပိုးပြီးတော့တာဝန်ရှိပြီးတာဝန်သိလာနေတဲ့အတွက်ခီးသွားတဲ့အခါမှာလည်းပိုပြီးတာဝန်သိတဲ့သူတွေဖြစ်ချင်လာနေကြတယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေလိုမျိုးပြည်ပနိုင်ငံတွေကိုခီးထွက်တဲ့အခါမှာအဲဒီမှာရှိတဲ့ပတ်ဝန်းကျင်နဲ့လူမှုအသိုင်းအဝိုင်းကိုထိခိုက်မဲ့ဟာမျိုးမလုပ်ချင်ကြပါဘူး။
ကမ္ဘာလက်ခီးသည်တွေအနေနဲ့အားလိုက်ရပန်းဖြေခီးစဉ်အတွင်းနောက်ထပ်လုပ်နိုင်တဲ့နည်းလမ်းတစ်ခုကတော့လူမှုဖွံ့ဖြိုးတိုးတက်ရေးအတွက်ပို့ပြီးတော့တာဝန်သိတဲ့ဟိုတယ်နဲ့စားသောက်ဆိုင်တွေကိုရွေးချယ်ခြင်းအဖြစ်ကောင်းတဲ့ဘက်ကနေအကျိုးပြုနိုင်တာဖြစ်ပါတယ်။ CRB က Tree Line Urban အပန်းဖြေဟိုတယ်ကတော့သူတို့စီမံပလတ်စတစ်ကိုသုံးတာတွေအတော်လေးကိုရှော့ချလိုက်ပြီးတော့အဲ့ဒီအစားအဲ့တွေကိုတည်သားနဲ့လုပ်တဲ့အသုံးဆောင်ပစ္စည်းတွေကိုအသုံးပြုနေတာဖြစ်ပါတယ်။ Eggbox ဆိုတဲ့စားသောက်ဆိုင်ကတော့သူတို့ရတဲ့အမျက်စွန်းတွေကိုဝန်ထမ်းတွေရဲ့အည်သွေးတွေမြင့်တက်လာအောင်ယင်းနှိမ့်မြုံနံမှုတွေပြန်ပြီးတော့ပြုလုပ်ပေးနေပြီးတော့ဒီဆိုင်မှာစားသုံးခြင်းအပြင်လည်းဒေသခံတွေကိုအကူအညီပေးရရောက်တယ်လို့စားသောက်ဆိုင်မန်နေဂျာဖန်ဆွန်ခန်ကပြောပါတယ
်။ရောကာចំណាយរបស់ភីទាំងអស់ឬក៏រកាចំណាញ់ទាំងអស់គឺយើងយកការចំណាញ់ទាំងអស់ហ្នឹងទៅជួយ
ដល់ចំណោះဆိုင်ကအကျိုးမြတ်တက်တက်ကိုပဲရည်ရွယ်ပြီးတော့လှုပ်တာမဟုတ်ပါဘူး။ဒီကနေပြီးတော့ရလာတဲ့ဒီအမြတ်တွေကို Eggbat စပူမှုတင်တဲ့အကြောင်းရံမုံငွေဖြစ်နေတုံးပါတယ်။ ဒီကျောင်းကကမ္ဘောဒီးယားလူငယ်တွေကိုအဲ့ကျော်ဝန်ဆောင်မှုလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့သူတို့တည်တင်တည်လိုက်တာတွေကိုတင်ကြားပေးနေပါတယ်။သူတို့တွေရဲ့အရေးချင်းတိုးတက်လာအောင်လို့လုပ်ပေးနေတာဖြစ်ပါတယ်ရှင်
။ First August ဂျွန်မာအဖွဲ့ကတော့ကမ္ဘောဒီးယားနိုင်ငံကအခွင့်အလမ်းသိမ်းရတဲ့လူငယ်တွေကိုဂျွန်မာလေ့ကျင့်ပေးပြီးတော့ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေမှာအသုံးပြုနေတဲ့အတွက်အဲ့ဒီလူငယ်တွေအတွက်လည်းအလုပ်ကင်ကောင်းတွေကိုဖန်တီးပေးနိုင်ခဲ့တယ်လို့ကမ္ဘောဒီးယား Living Art အဖွဲ့ရဲ့အမှုဆောင်ညွန်ကြားရေးမှူး Flon Print ကပြောပါတယ်ဒါပြင် CN Reap မြို့က Jara House River Park ဆိုတဲ့အဆင့်မြင့်ဟိုတယ်ကတော့သူတို့ဟာကမ္ဘောဒီးယားနိုင်ငံမှာပထမဆုံးပလတ်စတစ်အသုံးမပြုတဲ့ဟိုတယ်ဖြစ်တယ်လို့ပြောပါရယ် Jara House ဟိုတယ်ပိုင်ရှင် Christian တဘိုးကတော့ရေရှည်ခန်းနဲ့ခီးသွွားလုပ်ငန်းကခွန်လန်းနေပါတဲ့သူတွေအတွက်ပုံမကောင်းမွန်ပြီးတာယာလှပတဲ့အနာဂတ်ဘဝတွေကိုဖန်တီးပေးနိုင်စေမှာဖြစ်တယ်လို့လည်းပြောပါရယ်ကုလသမဂ္ဂကဘာလက်ခီးသွွားလာရဲ့အဖွဲ့ရဲ့အဆိုအရတော့2018ခုနှစ်အတွင်းမှာကမ္ဘာတစ်ဝန်းခီးသွွားသူဦးရေဟာ1.4 billion ရှိပြီးတော့အဲ့လိုခီးသွွားလာမှုကြောင့်ကမ္ဘာတစ်ဝန်းမှာအလုတ်ကိုင်319သန်းဖန်တီးပြီး American dollar 8.8 trillion လောက်လဲဝင်ငွေရရှိခဲ့ပါတယ်။ခီးသွွားတွေကိုရေရှည်ခန်းမဲ့လုပ်ငန်းတွေမှာယင်းနှိမ့်နှံမှုတွေငွေကြေးသုံးဆဖို့အားပေးခြင်းအပြင်ဒေသခံတွေအနေနဲ့အကျိုးမြတ်ရရှိလာနိုင်မယ်လို့ရေရှည်ခန်းမဲ့ခီးသွွားလုပ်ငန်းတွေကိုလှုပ်ဖို့လှုပ်ဆောင်အားပေးနေသူတွေကမျှော်လင့်နေကြပါတယ်ခင်ဗျာ။
ကိုရနိုင်ပြပြသွားတာပါရှင်။အခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုအလှည့်ပေးပါရစေရှင်။အစိုးရအဖွဲ့ဝင်ဝန်ကြီးတချို့ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးအရေးယူလာနေတာကြောင့်မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံလိုတဲ့နိုင်ငံခြားကုမ္ပဏီတွေရဲ့ယုံကြည်မှုကိုပိုရလာစေမယ်လို့မြန်မာအရေးလေ့လာသူတချို့ကသုံးသပ်ကြပါတယ်။ဒါပေမဲ့ NLD ပါတီအတွင်းအစ်စ်မြင့်အရာရှိတချို့ကိုအခုရက်ပိုင်းအတွင်းအရေးယူလာတာကလည်းပါတီတွင်းအုပ်စုတိုက်ပွဲရဲ့လက္ခဏာတစ်ရပ်အဖြစ်သုံးသပ်သူတွေကလည်းရှိပါတယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံစစ်မှုဝန်ကြီးဌာနဝန်ကြီးဦးခမောင်ချိုကိုယာရုကနှုတ်ထွက်ခွင့်ပြုလိုက်ကြောင်းသမ္မတဦးဝင်းမြင့်ကဇူလိုင်လ26ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။အဂရိလိုက်စားမှုတွေရှိခဲ့တယ်ဆိုတဲ့တိုင်ကြားချက်တွေကြောင့်အခုလိုအနာပေးခံရတယ်ဆိုပြီးပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြပေမဲ့ VOA ကတိကျအတည်ပြုနိုင်ခြင်းမရှိပါဘူး။အလားတူပဲလျှက်စစ်ဝန်ကြီးဦးဝင်းခိုင်ကိုလည်းအဂရိလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။အဂရိလိုက်စားမှုကိုတိုက်ဖျက်သွားမယ်လို့ NLD ပါတီက2015ရွေးကောက်ပွဲမှာကတိပြုခဲ့တဲ့အတိုင်းအခုလိုအစိုးရအဖွဲ့ဝင်ဝန်ကြီးတချို့ကိုအရေးယူဆောင်ရွက်လာတာကြောင့်မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံလိုတဲ့နိုင်ငံခြားကုမ္ပဏီတွေရဲ့ယုံကြည်မှုကိုပိုရလာစေမှာဖြစ်တယ်လို့ HRC အာရှလူ့အခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ်
။တကယ်တမ်းအဂရိလိုက်စားမှုဖြစ်အောင်ဘယ်သူတွေကစီမံဆောင်ရွက်ပေးခဲ့တယ်လဲ။ဝန်ကြီးဆိုတဲ့သူကတော့အားလုံးကိုသူသိနိုင်မှာမဟုတ်ဘူးလေ။အောက်ကနေပြီးတော့တင်ပြလာတဲ့အပေါ်မှာစီမံဆုံးဖြတ်ရတဲ့ကိစ္စဖြစ်တော့ကဒီလိုမျိုးဆုံးဖြတ်နိုင်မှုအတွက်ဒီတင်တာကိစ္စပဲဖြစ်ဖြစ်အတားလမ်းပေါက်တဲ့ကိစ္စကုမ္ပဏီကိစ္စပဲဖြစ်ဖြစ်ပေါ့နော်အဲအဓိကကြတဲ့အတွင်းဝင်တို့ညွန်တို့တို့ကပုံပြီးတော့ရေးပါတယ်ဒါတွေကိုရေးယူနိုင်ဖို့အတွက်လည်းအခုလိုဆောင်ရွက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျဒီအဂရိလိုက်စားမှုတွေများနေလို့ဒါယင်းနှိမ့်နာမှုတွေကထုတ်ယုတ်ကြဆင်းနေတာလေအဲ့တော့အဂရိလိုက်စားမှုကိုဟန်တားနိုင်တယ်ဆိုလို့ရှိရင်နိုင်ငံတကာကယင်းနှိမ့်နာတဲ့သူတွေကယခုတည်းပုံပြီးတော့ဉာဏ်ဆန်းဆန်းနဲ့ရောက်လာမယ်လို့ကျွန်တော်တို့မြင်တယ
်။အစိုးရအဖွဲ့ဝင်ဝန်ကြီးတွေတာမကပါတီတွင်းမှာလည်းခေါင်းဆောင်တချို့ကိုအခုရက်ပိုင်းအတွင်းစစ်ဆေးအရေးယူတာတွေလှုပ်လာပါတယ်။အခုလိုအရေးယူလှုပ်ဆောင်မှုလှုပ်လာတာဟာပါတီတွင်းအုပ်စုအားပြိုင်ပွဲရဲ့တင်ကြတာဖြစ်ကြောင်းအမေရိကန်ကမြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ်
။ NLD ပါတီရဲ့ဒီ2012ဂျပန်ရွေးကောက်ပွဲမှာမတိုင်ခင်ပထမဦးဆုံးပါတီညီလာခံလှုပ်တုံးကလေဒီအုပ်စုဖွဲ့မှုဖြစ်ခဲ့လို့ရောအောင်ဆန်းစုကြည်ပေါ့နော်ဥက္ကဋ္ဌနိုင်ပြီးတော့ CEC ကိုလည်းဘိုးအလုံးမှုဆောင်ကော်မတီရွေးချယ်တဲ့အခါမှာသူကိုယ်တိုင်ပဲရွေးခဲ့ရတယ်ပေါ့အဲ့တော့ဒါကိုကြည့်လို့ရှိရင်ပါတီဟာတခြားလို့ပါတီတွင်းမှာအပြောင်းအလဲတွေရှိတယ်လို့ဟိုအုပ်စုဖွဲ့မှုတွေရှိခဲ့တယ်လို့ဒါတော့မငင်းနိုင်တဲ့အချက်ပေါ့သူကအဲ့ဒီပါတီကအစတည်းကပါတီဒီပေါ်လီဘုံနဲ့ပါတီစီကံထိန်းသိမ်းဆိုတာကရှိပြီးသားဖြစ်တဲ့အတွက်အဲ့ဒါနဲ့မမြင်ရင်တော့တာဝန်ရှိတဲ့ပါတီစီကံထိန်းသိမ်းကော်မတီကအရေးယူမှာအမှန်ပါပဲခင်ဗ
ျဒါပေမဲ့ NLD ဟာပါတီရေရှည်အနာဂတ်အတွက်ပြည်သူတွေရဲ့အားကိုးလေးစားမှုပိုရလာအောင်လို့ပါတီစီကံ၏အတိုင်းအရေးယူလှုပ်ဆောင်ခြင်းသာဖြစ်တယ်လို့ NLD ပါတီရဲ့ကရင်ပြည်နယ်ပါတီစီကံထိန်းသိမ်းရေးအဖွဲ့ဝင်က ကော့ဂရိတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးထေးကပြောပါတယ
်အမားလုပ်တဲ့လူကသူ့အတူတောင်းယူမှုတောင်းခံမှုနဲ့သူထွက်သွားတဲ့သဘောလို့ပြောကြတာဟုတ်ဒါအကောင့်နဲ့ပဲတော့ရောက်သွားမှာမမတော့ထွက်သွားတဲ့အတွက်ပါတီကိုတော့မထိခိုက်ဘူးပါဘူးသူကပါတီကိုကြည့်တဲ့ခါမှာခေါင်းဆောင်ပဲကြည့်တာဟုတ်ခေါင်းဆောင်လှုပ်ဆောင်ခြင်းနဲ့ခေါင်းဆောင်ရဲ့နင့်နာခံမှုပေါ့ဟိုလုပ်ငန်းတွေကတိုးတက်မှုကတော့ကျွန်တော်တို့ကမြင်နေရပါတယ်ဟိုတိုင်လာရင်တော့သူစုံစမ်းစစ်မှုလုပ်တဲ့သဘောရှိပါတယ်ပါတီရဲ့စီကံရသူအရေးယူတဲ့သဘောပါပဲ။ဟိုအားပြိုင်တဲ့သဘောတော့ကျွန်တော်မတွေးရဘူ
း။ NLD ပါတီတနင်္သာရီတိုင်းဥက္ကဋ္ဌလည်းဖြစ် NLD ပါတီရဲ့ဗဟုအလုံးအမှုဆောင်ကော်မတီဝင်လည်းဖြစ်တဲ့ဦးအောင်စိုးကတော့မိမိသဘောဆန္ဒလျောက်ဒီရဲ့ပိုင်းတွင်နှုတ်ထွက်သွားပါတယ်။သူဟာထုတ်ပယ်ခံရတဲ့တနင်္သာရီတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဒေါ်လဲလဲမော်ရဲ့ခဲအိုတော်ဆက်သူလည်းဖြစ်ပါတယ်။ဒီတော်တွင် NLD ပါတီဗဟုသူတေသနအဖွဲ့အတွင်းရင်မှုဦးမျိုးရံအောင်သိန်းကိုလည်းပါတီတာဝန်တွေကနေခိတရက်ဆိုင်ထားပြီးစစ်ဆေးမှုတွေလုပ်နေပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုမြန်မာလူမောင်ခိုးပွဲစားတွေရဲ့အုပ်စုဖွဲ့အဓမ္မပြုကျင့်ခံခဲ့တဲ့အမှုအကြောင်းကိုထိုင်းသတင်းစာရှင်လင်းဘွဲကနေပြီးတော့တင်ဆက်နားဆင်ရပါမယ်။ထိုင်းနဲ့မလေးရှားနယ်စပ်မှာမြန်မာပြည်ဘက်ကလူမှောင်ခိုးကုန်ကူးတဲ့ဂိုင်းဝင်မြန်မာလူမျိုး၄ဦးကိုလူမှောင်ခိုးကုန်ကူးမှုအုပ်စုဖွဲ့အာဏာပြုချက်မှုတွေနဲ့ထိုင်းရဲတပ်ဖွဲ့ကမနေ့ကဖမ်းဆီးလိုက်ပါတယ်။မလေးရှားဘက်ကိုအလုတ်သွားလုကြမဲ့လူ62ဦးကိုဖမ်းဆီးချိန်မှာမိန်းကလေးတဦးကအခုလိုမျိုးသူကအာမပြုချင်းခံခဲ့ရတဲ့အကြောင်းတိုင်ကြခဲ့တဲ့အတွက်ဆုံခလာခရိုင်မှာကျူးလွန်တဲ့သူတွေကိုဖမ်းဆီးခဲ့တာဖြစ်ကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမလေးနယ်စပ်ဆုံခလာခရိုင်မှာလူကုန်ကူးတဲ့ဖြစ်ရပ်တွေတွင်မိန်းကလေးတဦးကိုအုပ်စုလိုက်ပဒိန်းကျင်းခဲ့တဲ့လူပွဲသားတွေကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါကလေးနဲ့အမျိုးသမီးများကာကွယ်စောင့်ရှောက်ရေးအဖွဲ့အပြင်စစ်တပ်နဲ့လူကုန်ကူးမှုတိုက်ဖျက်ရေးတပ်ဖွဲ့တွေပူးပေါင်းပြီးဇူလိုင်လ26ရက်နေ့ကဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်။စုံကလခရိုင်စရောင်းမြို့မဲနန်းအမှတ်၄ရပ်ကွက်ကနေနှလုံးကိုဝင်ရောက်ရှာဖွေခဲ့ရမှာတော့မြန်မာနိုင်ငံသားလူမောင်ခိုသမား၄ဦးကိုဖမ်းဆီးခဲ့ပါတယ်။ဒီထဲကလူမောင်ခိုသမား၂ဦးကတော့သူတို့လူကုန်ကူးခဲ့တဲ့မြန်မာနိုင်ငံသားအမိန့်ကလေးငယ်တဦးကိုအချိန်ချင်းလိမ်မိုင်းဆိုင်ရာအာဓမပြုကျင့်လာဓာတ်နဲ့ချင်းချောက်ပြီးကာမကိုရယူခဲ့သူတွေဖြစ်ကြောင်းရဲတပ်ဖွဲ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ထိုင်းရဲတွေကဖမ်းဆီးလိုက်တဲ့အခါမှာတော့သူတို့ကညှဉ်းဆိုနေကြတာကြောင့်စုံခလာခရိုင်ကနေကြားဆောင်ရဲအရာရှိကကိုနိုင်ငံသားအချင်းချင်းကိုအခုလိုမျိုးအာဓမပြုကျင့်နေမှုဟာမလုပ်သင့်တဲ့အကြောင်းနဲ့ကိုလုတ်ခဲ့တာကိုဝန်ခံဖို့အတွက်ပြောဆိုခဲ့တာပါ။မြန်မာနိုင်ငံသားလူပွဲသား၄ဦးဟာမြန်မာနိုင်ငံကနေထိုင်းမလေးနယ်စပ်ထိရောက်လာတဲ့ခိုးဝင်မြန်မာနိုင်ငံသားတွေကိုတော်ရဲမှာနေစရာပေးထားပြီးမလေးရှားနိုင်ငံကပွဲစားတွေစီကိုလက်လွှဲပြောင်းပေးနေကြသူတွေဖြစ်တယ်ဆိုပြီးရဲတပ်ဖွဲ့ကဆိုပါတယ်ဒီလူမောင်ခိုသမားတွေတဲကခင်မောင်နဲ့တင်ဆိုးဝင်းဆိုတဲ့သူနှစ်ဦးဟာဇူလိုင်လ20ရက်နေ့ကရောက်လာတဲ့မြန်မာနိုင်ငံသား62ဦးအုပ်စုကိုစံနဲ့စားစရာရေတွေပို့ပေးနေရင်းနဲ့အမျိုးသမီးတဦးကိုတခြားနေရာကိုခေါ်ထုတ်သွားခဲ့ပြီးအကြိမ်ကြိမ်အင်အားသုံးအဓမ္မပြုကျင့်ခဲ့ကြတာပါအဓမ္မပြုကျင့်ခံရတဲ့အမျိုးသမီးကသူတို့အုပ်စုဖမ်းဆီးခံရပြီးတဲ့နောက်ထိုင်းနိုင်ငံကကလေးနဲ့အမျိုးသမီးကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကိုတိုင်ကြားခဲ့တာကြောင့်အခုလိုမျိုးရဲတပ်ဖွဲ့ကဇက်တိုက်ဖမ်းဆီးအရေးယူဆောင်ရွက်နိုင်ခဲ့တာဖြစ်ပါတယ်။ဒီလူမောင်ခိုသမားတွေကအဲ့ဒီမိန်းကလေးတဦးတည်းကိုသာမကပထမအတုပ်တွေကမိန်းကလေးတချို့ကိုလည်းအလားတူအာဓမပြုကျင့်မှုတွေပြုလုပ်ခဲ့ကြသူများဖြစ်တယ်ဆိုပြီးရဲတွေကတန်တရားရှိနေကြပါတယ်။လူကုန်ဝှခံရတဲ့အမိန်းကလေးတွေအာဓမပြုကျင့်ခံရတယ်ဆိုတဲ့သတင်းတွေကြားနေရပေမဲ့အချက်တရားနဲ့အသက်အန္တရာယ်ချင်းချောက်ခံရမှုတွေကြောင့်ကရကန်ရှင်အမျိုးသမီးတွေကထုတ်ဖော်ပြောဆိုတိုင်ကြားတာတွေမရှိတာကြောင့်လည်းအမှုမှန်တွေမပေါ်ပေါက်ခဲ့ပါဘူးအခုခါမှာတော့ဖမ်းမိတဲ့မြန်မာနိုင်ငံသား၄ဦးကိုလူမောင်ခိုမှုလူကုန်ကူးမှုအပြင်အမျိုးသမီးတွေကိုအာဓမပြုကျင့်မှုတွေနဲ့သူတို့ကျူးလွန်တဲ့အတိုင်းစစ်ဆေးအရေးယူသွားမှာဖြစ်တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲရေဒီယိုထုတ်လွှင့်ချိန်နဲ့တပြေညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောင်းထုတ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာအမျိုးသမီးကန္တာနဲ့အတူအာကာသယာဉ်မှူးတယောက်ဖြစ်လာဖို့အခြေခံလိုအပ်ချက်တွေပြင်နိုင်ငံတော်ကရောဘလို့အကူအညီထောက်ပံ့ပေးပါသလဲ
။အနောက်နိုင်ငံအစိုးရတော်တော်များများဆိုရင်ဒီမိဘကမတတ်နိုင်ဘူးစင်ရကြပေမဲ့လည်းအာကာသယာဉ်မှူးတယောက်ဖြစ်ခြင်းနဲ့ဆန္ဒရှိတဲ့ကလေးကိုဒီကလေးသာဇွဲရှိရှိစူးစမ်းရင်သူတို့အာမခံချက်ပေးပါတယ
် NASA အာကာသစူးစမ်းလေ့လာရေးကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကသိပ္ပံနဲ့နည်းပညာအစီအစဉ်ကနေပြောပြပေးပါပါအခုရေစုံတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြည့်ကိုဝင်းခန့်မောင်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရမှာပါရှင
်မြန်မာနိုင်ငံကိုဒေါအောင်ဆန်းစုကြည်မကယ်နိုင်ပေမဲ့ခီးသွွားလုပ်ငန်းကကယ်နိုင်လိမ့်မယ်လို့ပီတာကာတီရေးထားတဲ့ဆောင်ပါကို spectacular.co.uk မှာဖတ်ရပါတယ်1939မတိုင်ခင်ကမြန်မာနိုင်ငံဟာအာရှတိုက်ရဲ့အကျွဲဝါဆုံးနိုင်ငံတစ်ခုဖြစ်ခဲ့ပြီးရန်ကုန်ဟာလန်ဒန်ပြီးရင်စီကားဆုံးစိတ်ကမ်းမြို့ဖြစ်ပါတယ်။မြန်မာနိုင်ငံဟာဆံအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့စစ်ပြီးတဲ့အခါမြန်မာနိုင်ငံမြို့အများပြားပျက်စီးပြီးစီးပွားရေးချွတ်ချုံကျသွားခဲ့တယ်လို့ဆိုပါတယ်။ Telegraph သတင်းစာရဲ့အာရှရေးရာသတင်းတောက် David Aimer ရဲ့အသုံးသက်ချက်ကိုကိုးကားပြီးတော့ဖော်ပြရမှာအခုစစ်ပြီးဆုံးခဲ့တာ85နှစ်ကြာမြင့်လာသည့်တိုင်အောင်မြန်မာနိုင်ငံဟာစစ်တိုခိအခြေအနေကိုပြန်မရောက်နိုင်သေးပါဘူး။တချို့ကိစ္စတွေမှာနောက်ပြန်ဆုတ်နေတယ်လို့ဆိုထားပါတယ်။လက်ရှိနိုင်ငံအခြေအနေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဟာရိုဟင်ဂျာတွေပေါ်စစ်တပ်ရဲ့ကြောက်မက်ဖွယ်နှိပ်စက်မှုကိုရှုတ်ချဖို့ပြက်ကွက်နေတယ်။စစ်ဗိုလ်ချုပ်တွေရိုဟင်ဂျာတွေပေါ်နှိပ်စက်နေမှုတွေကိုအာရုံရောက်နေကြတဲ့အတွက်မြန်မာပြည်သူအများစုဟာသူတို့ရဲ့စီးပွားရေးပြဿနာကိုဂရုမစိုက်နိုင်ကြဘူးလို့လည်းအိုင်မာကိုကိုးကားပြီးရေးသားထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ရတာကတော့လွတ်လပ်ရေးရပြီးကြတဲ့ကပေါ်ပေါက်လာတဲ့ပြည်တွင်းစစ်တွေဟာပြီးဆုံးနိုင်ွယ်မရှိဘူးလို့လည်းဆိုထားပါတယ်။ကိုလိုနီအုပ်ချုပ်ရေးခင်မှလည်းပြည်မနေဗမာလူမျိုးတွေနဲ့နေစုံနေပြားကတိုင်းရင်းသားတွေကြားရန်တိုက်ပေးခဲ့တယ်လို့လည်းဆိုထားပါတယ်။ဘေးရောက်ချပြီးသူ့တပ်ဖွဲ့ကိုထောက်ပံ့ထားတဲ့ SSA ခေါင်းဆောင်ယူစစ်ဟာမြန်မာစစ်တပ်နဲ့အပြန်အလှန်ယုံကြည်မှုအပြည့်အဝမရှိတဲ့မဟာမိတ်တူဖြစ်နေပြီး TNLA တောင်းပလောင်လက်နက်ကင်အင်အားစုကိုတိုက်ခိုက်နေတယ်လို့ဆိုပါတယ်။ဘေးတိုင်းရင်းသားတပုံတပ်ဖွဲ့ကမှဒေါအောင်ဆန်းစုကြည်ရဲ့ညီညာရေးဆွေးနွေးပွဲကိုပြန်ဆဖို့အားထုတ်မှုအပေါ်မှာယုံကြည်မှုရှိကြဘူးလို့လည်းဆိုပါရယ်စစ်ဗိုလ်ချုပ်တွေရောတပုံတပ်ဖွဲ့တွေရောကြောက်စိမ့်နဲ့မူးယစ်ဆေးမှောင်ကိုမှုတွေပေါ်မှာရက်တည်နေပြီးမြန်မာနိုင်ငံဟာလည်းကမ္ဘာပေါ်မှာခြားစားပျက်စီးမှုအထူးပြောဆုံးနိုင်ငံဖြစ်တဲ့သူ့ထက်ပိုဆိုးတဲ့မှောင်ကိုကုံသွယ်ရေးလုပ်ငန်းဆိုတာလစ်ပြားနဲ့အီရတ်တို့ပဲရှိတယ်လို့လည်းရေးသားထားပါရယ်ဒါပေမဲ့သတင်းစာဆရာအိုင်မာကတော့မြန်မာနိုင်ငံမှာကြီးထွားလာနေတဲ့အဓိကလုပ်ငန်းကြီးဖြစ်တဲ့ခီးသွွားလုပ်ငန်းနဲ့ပတ်သက်လို့တော့ဆွေးနွေးသုံးသပ်ထားခြင်းမရှိပါဘူး။သူရောက်သွားခဲ့စဉ်တွင်မြန်မာပြည်သူတွေဟာအိန္ဒိယတိုက်နယ်တွင်ရင်းနှီးဖော်ရမှုရှိဆုံးလူမျိုးတွေဖြစ်တယ်လို့တော့ဖော်ပြထားပါတယ်။ခီးသွွားလုပ်ငန်းကရတဲ့ဝင်ငွေအားလုံးလို့လို့ဗိုလ်ချုပ်ကြီးတွေကသိမ်းယူကြပေမဲ့ပြင်ပကဘာနဲ့အထီးတွေ့ဆက်ဆံမှုပိုများလာခြင်းကဒေသခံတွေအတွက်အားကျအတူယူစရာတွေဖြစ်လာတယ်လို့ရေးသားထားပါတယ်ခင်ဗျာ။
မြေရိုင်းတွေကိုကြိုဆိုခြင်းဆိုတဲ့ဆောင်းပါးတစ်စောင်ကို strategiespage.com မှာဖတ်ရပါတယ်။ရိုဟင်ဂျာတွေမြန်မာပြည်ပြန်သွားနိုင်ရေးအတွက်အထောက်အကူပေးဖို့ဘင်္ဂလားဒေ့ရှ်နဲ့ဖြစ်နိုင်သမျှပူးပေါင်းဆောင်ရွက်မယ်လို့တရုတ်ကကန့်လန့်လိုက်ပေမဲ့ဘယ်ပုံဘယ်နည်းပူးပေါင်းဆောင်ရွက်မယ်ဆိုတာကိုတော့ရေးမထားဘူးလို့အစချီထားပါတယ်။တရုတ်ဟာမြန်မာနိုင်ငံနဲ့ကာလရှည်ကြာလက်တွဲလာတဲ့မိတ်ဆွေနိုင်ငံဖြစ်ပြီးမြန်မာအပေါ်ကုလသမဂ္ဂကအရေးယူမဲ့ကိစ္စကိုတောင်းအကာအကွယ်ပေးခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာစန့်ကျင်ရေးအကြမ်းဖက်မှုတွေဟာ2012မှာတိုင်းပြည်ကိုအာဏာရှင်လိုအုပ်စိုးခွင့်မရတော့တဲ့မြန်မာစစ်တပ်ရဲ့အမျိုးသားရေးဝါဒီဗုဒ္ဓဘာသာခေါင်းဆောင်တွေကလုပ်ခဲ့တယ်လို့ဆိုပါတယ်။ရွေးကောက်ခံအစိုးရတက်လာတဲ့အခါအမျိုးသားရေးဝါဒီတွေရဲ့ထောက်ခံမှုဟာအရေးပါလာခဲ့ပါတယ်။ဒါကြောင့်ရိုဟင်ဂျာတွေကိုမောင်းထုတ်ဖို့တွန်းအားပေးလိုက်တယ်လို့ဖြစ်လာတယ်လို့ဆောင်းပါးရှင်ကရေးပါတယ်။အဲ့ဒီအခါမှာ2019ခုနှစ်ကိုရောက်တဲ့အခါမ မြန်မာစစ်တပ်ဟာညင်ဝစ်ပြပြရေးကိုအကြောင်းပြပြီးပျက်စီးဆုံးရှုံးမှုအများဆုံးကိုဖြစ်စေခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးရိုဟင်ဂျာတွေစွန့်ပစ်သွားတဲ့နေရာတွေမှာစစ်စခန်းတွေအများပြားတိစောက်လာတယ်။မျက်မြင်သက်သေတွေနဲ့ဆက်သွယ်ရေးဂျူရူကရိုက်ထားတဲ့ဓာတ်ပုံတွေအရဒီဒေသတွေမှာရိုဟင်ဂျာတွေနေထိုင်ဖို့ပြန်လည်တိစောက်ရေးလုပ်ငန်းတွေဘာမှလုပ်မထားဘူးဆိုတာတွေ့ရပါတယ်တဲ့။အဲ့ဒီအခြေအနေတွေကိုသိတဲ့အတွက်ကြောင့်လဲဘင်္ဂလားဒေ့ရောက်နေတဲ့ရိုဟင်ဂျာတွေကပြန်မသွားလို့ကြတာဖြစ်တယ်လို့ဆိုပါတယ်။ဒီအချိန်မှာမွတ်စလင်မဟုတ်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲတွေဖြစ်လာတဲ့အတွက်လဲလုံခြုံရေးစိုးရိမ်စရာပိုပြီးတော့ဖြစ်လာပါတယ်။ရိုဟင်ဂျာတွေထွက်ခွာသွားကြတဲ့အတွက်မြန်မာစစ်ဘုချုပ်တွေအဖို့အထူးသဖြင့်တရားမဝင်တဲ့စီးပွားရေးအကျိုးမြတ်တွေအများကြီးရရှိနိုင်ပါတယ်။ရိုဟင်ဂျာပြဿနာကြောင့်သူတို့ရဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေကိုလည်းလူတွေကအာရုံမစိုက်နိုင်တော့ဘူးလို့ရေးပါတယ်။ရိုဟင်ဂျာတွေနေခဲ့ဘူးတဲ့မြေယာတွေကိုစစ်ဘုချုပ်တွေကသိမ်းယူပြီးရောင်းစားကြတာမှာအ धिक ဝယ်ယူသူတွေဟာတရုတ်စီးပွားရေးလုပ်ငန်းရှင်တွေပဲဖြစ်မှာပါပဲလို့ရေးသားထားတဲ့ဆောင်းပါးကို strategypage.com မှာဖတ်ရှုနိုင်ပါတယ်ရှင်။
ဒေါ်ရရှိမြရှင်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစည်းအခမ်းစာလွှတ်တော်ကိုတင်ပြရမှာတိုးတက်မှုတချို့ရှိတယ်လို့လက်ခံအတိအမှတ်ပြုခဲ့ကြတယ်လို့အားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါရစေ။အာဏာပိုင်တွေထိန်းသိမ်းထားစဉ်သိဆုံးမှုတွေကအစအရွယ်မရောက်သေးသူတွေလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူခွင့်ရေးပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့တိထက်ပို့ပြီးထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့လူခွင့်ရေးကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါသလဲဆိုတာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေရှင
်။ဒီနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရစေရှင်။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါရစေရှင်။
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
black sheep
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b l a c k black အမဲရောင် s h e e b sheep သို့လုံးကောက်အဓိပ္ပာယ်ကသို့အမဲရောင်ပေါ့ရှင် idiom အသုံးနှုန်းကတော့အသုံးမကျတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူလို့ဆိုလိုပါတယ်အထူးသဖြင့်ဆွေမျိုးကုန်မိဘမောင်နှမကုန်ကိုဖျက်သူပေါ့ sheep ဆိုတဲ့အဖြူရောင်ရှိတဲ့တိုးကြားထဲမှာအမဲရောင်တစ်ကောင်ပါနေတယ်ဆိုရင်အဖြူရောင်တိုးအုပ်ရဲ့အလှကိုအစွန်းထင်စေတဲ့အမဲစစ်သဘောပါပဲဒီသုံးနဲ့ပတ်သက်ပြီး George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Uncle Joe is the black sheep in the family. Instead of getting a job, all he does is drink too much, gamble away any money he gets, and chase after women.
ဦးလေးဂျိုဟာမိသားစုရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့လူပါပဲဗျာအလုရှာမဲ့အစာအရက်တွေဖိတော့ပတ်ဆံကိုလောင်ကစားပစ်တဲ့အပြင်မိမလည်းရှုပ်သေးတယ်လေလို့အထိပယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Uncle Joe is the black sheep in the family. Instead of getting a job, all he does is drink too much, gamble away any money he gets, and chase after women.
သုံးမကြတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူအထူးသဖြင့်ဆွေမျိုးကုန်မိဘမောင်နှမကုန်ကိုဖျက်သူဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
black sheep
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Style English သင်ခန်းစာကိုဒေါ်လာလာတန်းစီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်အခုအမျိုးသမီးခန္ဓာကိုနားဆင်ကြရပါတော့မယ်မြန်မာနယ်ဝအမေရိကန်အမျိုးသမီးဒုတိယဗိုလ်မှူးကြီးပမောက်ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ဟာဝိုင်အခြေစိုက် Asia Pacific Center for Security Studies APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာ28နှစ်တာဝန်ထမ်းဆောင်ပြီးစစ်တပ်ကအနာယူသွားပါပြီ။နိုင်ငံတကာမှာအကြမ်းဖက်မှုတိုက်ဖျက်ရေးမဟာဗျူဟာချမှတ်ရမှာအမေရိကန်စစ်တပ်မှာအမျိုးသမီးတဦးအနေနဲ့သူပါဝင်ခဲ့တဲ့အမှတ်တရရစရာအထင်ကရဆောင်ရွက်မှုတွေအကြောင်းဒုတိယဘုံမူကြီးမိမိဝင်းဘတ်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာမှာဒေါ်လာလတန်ကတင်ပြထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my
my captain နေနဲ့ကျမတို့မှာ southern thailand ထိုင်တောင်ပိုင်းပေါ့နော်အဲ့ဒီမှာသွားပြီးတော့ကျမအဲ့ဒီအချိန်မှာဗာလဲ navy seals တဲ့တင်ကိုကျမအုပ်ချုပ်ပြီးတော့သွားရတယ်ကျမရဲ့ specialty အဲ့ဒီအချိန်မှာကျတော့ကျမပြောင်းသွားတယ် ammunition ကနေပြီးတော့ကျမ special operation နဲ့ရောက်သွားတယ် special operation civil affairs ဆိုတဲ့ရောက်သွားတယ်အဲ့ဒီကျမကျတော့ navy seal team ကိုကျမတခါတယ်အုပ်ချုပ်ပြီးတော့အဲ့ဒီ southern thailand မှာကျမတို့ counter insurgency နဲ့ပတ်သက်ပြီးတော့ဥစ္စာသွားလုပ်တာအဲ့ဒီအချိန်ကျမအငယ်ဆုံးကျမအမျိုးသမီးတယောက်တည်းပေါ့နော်အဲ့ဒီ Navy SEAL team ကအဲ့ဒီအချိန်ဆယ်ယောက်အဲသူတို့ကျမအမျိုးမျိုးစမ်းမြန်အောင်ဟု
တ်ကဲ့
ကျမသူတို့ရဲ့ယုံကြည်မှုနဲ့လေးစားမှုကိုရဖို့အတွက်ကကျမအရန်ပြသူတို့က SEAL ဆိုသူတို့ရဲ့မှာတတ်တတ် capability တခုရှိတယ်ကျမရဲ့ capability ကကျမဒေသခံတွေလက်ခံအောင်ဘယ်လိုဂိုင်တွေရလဲနော်သူတို့နဲ့အတူတူသွားပြီးတော့ဒေသခံတွေကိုအသေးချာဂိုင်တွေပဲဥစားကျမအဲ့ဒီဥစားအစွန်းပြရတယ်အဲ့ကြတော့မှကျမပြောတဲ့ဥစားနည်းနည်းနားထောင်လာတယ်သူတို့ကျမတို့သွားတဲ့အခါမှာတခါလေရလို့ရှိရင်ကျမတို့က local တွေရှိတယ်လေဒေသခံတွေအများကြီးရှိနေတယ်ဒီရွာလေးတွေပါကျမတို့ဝင်တဲ့အခါမှာဆိုအဲ့ဒီကျမသူတို့နဲ့အဆင်ပြေအောင်လို့အလဲရနေပြီးတော့ဒီလိုမျိုး light လုပ်ပေးတဲ့အခါကျတော့ကျမတို့ operation တဲ့အရန်လွယ်သွားတယ်ဆိုအဲ့ဒီဥစ္စာမှာကျမရဲ့ capability တွေနားလည်သွားတယ်တွိုင်းရမှုပေါ့နော်ဆိုအဲ့ဒီအချိန်မှာအဲ့ဒါတမျို
းဒီ navy seal ဆိုတော့တတိရှိရှိနဲ့လောက်ကင်နိုင်ကြတယ်ရေတက်ကအထုတက်ဖွဲ့ဝင်နေပေါ့နော်စစလိုမျိုးဒီသကန်နေနဲ့ရှားမှာပေါ့နော်ညှိနှိုင်းပေးရတယ်ဆိုတော့ဘယ်လိုမျိုးလဲဥပမာလေးတစ်ချက်လောက်ပြီးလို့ရမှာမသိဘူး
ဥပမာလေးပေးရမယ်ဆိုလို့ရှိရင်ကျမတို့မဝင်ရင်ကျမတကြီးရည်နဲ့ထိုင်နေတွေ့တယ်သူကျမတို့ဒီမှာဒီနေရာကိုဖြတ်တမ်းမဲ့အကြောင်းပြောတယ်နောက်ပြီးတော့အမျိုးသမီးအဖွဲ့တွေနဲ့ကျမထိုင်လို့ရတယ်သူတို့ကအမျိုးသားတွေကိုအမျိုးသားတွေကအမျိုးသမီးနေရာတိတ်ထိုင်လို့မရဘူးကျမအမျိုးသမီးတွေရဲ့နေရာသွားပြီးတော့နည်းပါသူတို့ကိုပြောပြတာပေါ့နော်အများသောအားဖြင့်သူကအမျိုးသမီးတွေကဒီရေကန်နေနားမှာရေလာတဲ့အခါမှာအဲ့လိုမျိုးတွေသူတို့စုကြတယ်လေ
အဲ
့စုကြတယ်မှာကျမစိုးစိုးစီးစီးလေးသွားပြီးတော့သူတို့နားလည်အောင်ကျမတို့ဒီဥစ္စာဒီနားမှာလာမယ်ဒီနားမှာဒီဥစ္စာတွေလုပ်မယ်ဆိုသူတို့နည်းနည်းပါပါလေးတည်အောင်ပြောထားတဲ့အခါကျကျမတို့လာလိုက်တဲ့အခါကျတော့သူတို့တို့ကအရန်မစိမ့်နေတော့နောက်ပြီးတော့ကျမတို့ဘာလုပ်လဲဆိုတော့ဒီဆိုတော့လက်ခံလိုက်တယ
်
ဆိုအဲ့ဒါမျိုးတွေပေါ့နော်တခါလေးကျလည်းကျမတို့ကဒီဥစ္စာ local ကနေပြီးတော့ supply တွေပါလို့တယ
်
အာတခါလေးကျလို့ရှိရင်လှေးတွေပါလို့တာပေါ့နော်ကျမတို့အော်နည်းရေချောင်းနေဖြတ်တော့မယ်ဆိုလို့ရှိရင်နည်းနည်းငှားဖို့ပါလို့ကျမကသွားပြီးတော့ negotiate လုပ်ပေးရတာပေါ့ဒါမျိုးတွေပေါ့ဗျာ
အဲ့ဒါဟိုထိုင်းနိုင်ငံတောင်ပိုင်းပေါ့
ဟုတ်ကဲ့ထိုင်းနိုင်ငံတောင်ပိုင်းမှာကျမတို့လုပ်တာဟုတ်ကဲ့
အဲ့တော့နောက်မေးမရတဲ့အချက်တစ်ချက်က
မေးမရတဲ့အချက်တစ်ချက်ကကျမ major အနေနဲ့ကျမဟိုနေ 9/11 ပြီးလဲပြီးတော့ကျမတို့သူတို့ Pacific Command Headquarters ကိုပို့လိုက်တယ
်
ပို့လိုက်တယ်ဘာလို့လဲဆိုအဲ့ဒီမှာကျတော့ကျမ Southern Philippines Philippines ရဲ့တောင်ဘက်မှဖြစ်နေတဲ့ဟိုနေ Abu Sayyaf တဲ့ terrorism ဖြစ်နေတဲ့ဥစ္စာအတွက်ကိုကျမ strategy အဖွဲ့မှာပါဝင်ပြီးတော့လုပ်ရတာ
ဘီဟာကြတဲ့အဖွဲ့ပေါ့နော်
ဟုတ်ကဲ့ terrorism အတွက် terrorism ကိုဘယ်လိုတိုက်မလဲဘယ်လိုမျိုးပြအောင်လုပ်မလဲဆိုတဲ့ဥစ္စာ plan ကိုကျမတို့က strategy ဆွဲရအောင်အဲ့ဒါကျမ strategy အဖွဲ့တွေမှာပါသွားတယ်အဲ့ဒီမှာကျမရောက်တဲ့အခါကျတော့ကျမလူ30လောက်ရှိပါတယ်ကျမကအဲ့ဒီအချိန်မှာအမျိုးသမီးတယောက်တည်းလူ30ထဲမှာဆိုကျမတို့ဒီမှာ strategy ဆွဲတဲ့အခါကျကျမနားအလုံးနားထောင်လိုက်တဲ့အခါမှာကျမတွေ့သွားတာသူတို့ရဲ့strategy ya le military action me shi de tacha usa ma paw jama pyo de di usa economics ne sign ne cboye ne sign ne cboye strategy to khu le swa ya me di counter terrorism strategy out tin ma le so lo tu ro ri ya jama o chi pi lo yi ja de ba so tu ro pyo terrorism nga de cboye ne ba ma ma sign mu de okay tu ro ayan jama o yi ja de no ပြလေပြကျမresearch လုပ်ပြီးတော့တခါတည်းကျမစာရည်ရေးတော့ဆောင်းပါးရည်ရေးတာ terrorism ကဒီစီးပွားရေးနဲ့လက်ဆိုင်ကြောင်းပေါ့နော်အဲ့ဒီဥစ္စာတွေအားလုံးကျမ research လုပ်ပြီးတော့စောင်းမားတွေ military journals တွေထဲမှာရေးပြတာဘာလို့ဆိုသူတို့နည်းနည်းပါးပါးနားလား awareness ဖြစ်အောင်ဆိုတော့ကျွန်မရေးတဲ့စောင်းမားတစ်ခုကို under secretary of defense ရကသွားတွေ့တယ
်
သွားတွေ့ပြီးတော့ကျွန်မကိုခေါ်တယ် Pacific Command မှာခေါ်တယ်ခေါ်ပြီးတော့ပြောတယ်အားတဲ့မြင်ရတာတကယ်ကောင်းနေတယ်ဟုတ်တယ်တဲ့အဲ့ဒီဥစ္စာမှန်နေတယ်တို့ဒီဥစ္စာ counter insurgency ဟိုနည်းလေ manual အခုပြန်ရေးနေတယ်အဲ့ရေးနေတဲ့နေရာတွေမြင်ပြောလိုက်တဲ့ဥစ္စာတို့ထည့်လိုက်မယ်လို့ပြောတယ်ဆိုကြပါစေ။နောက်ပြီးလည်းပြီးတော့ကျမအဲ့ဒီဥစ္စာအများတိုင်းကျမဒီတိုင်းဒီ planning session တွေမှာကျမအများတိုင်းဒီဟိုစီးပွားရေးနဲ့ပတ်သက်တဲ့ strategy ဆိုတော့အများတိုင်းကျမပြောပြောနေတဲ့အခါကျတော့ကျမတို့ရဲ့ဗာလဲ economic advisor ကကျမကိုတခါသူရောက်တဲ့အခါမှာတွေ့ပါတယ်။သူက Pacific Command Commander Emerald Blair ပြောတယ်။ကျွန်တော်ဒီအမျိုးသမီးကိုကျွန်တော်ရဲ့ deputy နဲ့ကျွန်တော်yeah section မှာထားခြင်းတယ်တဲ့သူသိတယ်တဲ့ဆိုအဲ့ဒါနဲ့ပဲကျွန်မ deputy economic advisor ဆိုတဲ့ position ရပါတာဘာလို့ဆိုတော့ economic advisor ကျွန်မဒီဥစ္စာဆွေးနွေးတဲ့ဥစ္စာတိုက်တွန်းတဲ့ဥစ္စာသူကတွေ့ွားတဲ့အခါကျတော့အဲ့လိုဖြစ်သွားတာဆိုကျွန်မမှာနှစ်ခုဖြစ်သွားတာပေါ့နော် deputy economic advisor ဖြစ်သွားတယ်နောက်ပြီးတော့ကျွန်မရဲ့ concept တွေပေါ့ idea တွေပေါ့နော်အဲ့ဒီဥစ္စာတွေကကျွန်မတို့ရဲ့ဒီနေ့ရှိနေတဲ့counter insurgency manual ထဲမှာပါပါတယ်ဆိုတော့အဲ့ဒါနောက်ဆုံးအမှတ်မှတ်ရရအတွေ့အကြုံပါပဲ
အဲ့တော့ကျွန်မသိချင်တာပေါ့နော်ဒီအချမ်းဖက်တိုက်ခိုက်မှုမှာစိုးစိုးကတခြားစစ်ဘူတွေလို့လက်နဲ့ကင်ပြီးတော့တိုက်ရုံနဲ့မပြီးဘူးစီးပွားရေးအရာလည်းလုပ်မယ်ဆိုတော့စီးပွားရေးအရာဒီအချမ်းဖက်မှုကိုတိုက်တဲ့ခါမှာဘယ်လိုလုပ်ဒီအတွေ့ခေါ်ရလာပါ
တိုက်တယ်လို့ပြောလို့မရဘူးကျမတို့ဘာတွေ့လဲဆိုတော့တချို့တရားလေ terrorist group တွေဝင်သွားတာဘာကြောင့်လဲဆိုတော့သူတို့မှအလုပ်မရှိလို့အဲ့ဒီ terrorist group လာတဲ့ဟဲ့ငင်တို့ငါတို့နဲ့လိုက်လာလို့ရှင်ပတ်စံပေးမယ်အလုပ်ပေးမယ်ဆိုအဲ့ဒါနဲ့ပါသွားတာဆိုတော့အားလုံးတော့မဟုတ်ပါဘူးဒါပေမဲ့ကျမတို့ဘာလဲ interview လုပ်တဲ့အခါမှာအနည်းဆုံးတစ်ဝက်ပေါ်တဝက်တဲ့တောင်မှပူပါတယ်အဲ့လိုမျိုးနဲ့ပါပါသွားတဲ့လူတွေရှိတယ်ဒီ terrorist group မှာလေဆိုအဲကြောင့်မလို့ကျမတို့ကပြောတယ်အဲ့နေရာတွေစီးပွားရေးတိုးတက်အောင်လုပ်ပေးရမယ်ဆိုကျမတို့ military ကို night ကတော့စီးပွားရေးတိုးတက်အောင်လုပ်လို့ capability မရှိဘူးဒါပေမဲ့အဲ့ဒီအချိန်မှာကျမတို့က partner လုပ်လိုက်ရတယ် USAID US Agency for International Development net ပူပေါင်းပြီးတော့ဒီဥစား interagency ဖြစ်သွားတာပေါ့ interagency civil military relation နဲ့အဲ့ဒီဥစားကိုပြန်ဆွဲရတာဆိုအဲ့ဒီဥစ္စာလုပ်ဖို့အတွက်ကျမက USAID ကိုသွားပြောတယ် USAID ကလည်းအဲ့တုန်းကဆိုလို့ရှိရင် US Pacific Command မှာဝင်နေပါလေ USAID Liaison Officer ဆိုတာမရှိဘူးအဲ့ဒါကိုကျမက Washington သွားကျမတို့ဘက်ကလည်းကျမကလည်းတင်ပြရတယ်ဒီဥစ္စာလိုအပ်တဲ့အကြောင်းပြီးလဲပြီးတော့ USAID ကိုလည်းသွား Washington Office မှာသွားပြီးတော့ဒီကျမတို့ကဒီ play ရတော့မယ်ပေါ့နော်ဒီ War and Terrorism Strategy ကဒီ USAID က Economic Development နဲ့ပတ်သက်တဲ့ဥစ္စာကိုကျမတို့အတူတူလက်တွဲပြီးတော့လောက်ရမယ်ဆိုပြီးတော့ကျမအဲ့ဒါသူတို့လည်းတင်ပြရတယ်ဆိုနောက်လက်ကြလက်ကြလက်ကြ USAID ကသူတို့ရဲ့ liaison officer ကျမတို့ခေါ်တာ development advisor ပေါ့နော်အဲ Pacific Command မှာ3ယောက်လာထားပြီးတယ်ဒီဥစ္စာအတွက်ကိုအဲ့ကြတော့မှကျမတို့ရဲ့သူတို့ရဲ့ plan နဲ့ကျမတို့ plan နဲ့ synchronize လုပ်ပြီးတော့ဒီဥစ္စာကို full strategy ဖြစ်သွားတာပေါ့ကျမအနေနဲ့တော
့ဆိုစွာအမကမိမိပြန်ပြောရဒီအတွေးခေါ်ပေါ့နော်ဒီအကျံဖဲမှုတိုက်ဖြည့်ရေးရက်နှစ်ပဲမတုံမင်းနေဒီစီးပွားရေးစီးပွားရေးဆိုတာတော့လူမှုရေးရောလူမှုရေးမှာတော့ပညာရေးကျန်းမာရေးစာဝန်ရေးအဲ့ဒါတွေအစသဖြင့်ပေါ့နော်အဲ့ဒါတွေမြင့်တင်ပေးမှလည်းအတွေးခေါ်တွေမြင့်လာပြီးတော့အကျံဖဲမှုလှုပ်ချင်တဲ့စိတ်တရားတွေပျောက်ကုန်ကြပါတော့ရှေ့ဘဝပေါ့နော်ညှော်လင့်ချက်တွေရှိလာမှာပေါ့ဒီလိုမျိုးအနေအထားကအခုလက်ရှိပေါ့နော်မြန်မာနိုင်ငံရခိုင်ပြည်နယ်မှာဒရိုဂျက်ဒုက္ခသည်တွေရောအခုစစ်ပြေးရှောင်ရခိုင်ဒုက္ခသည်တွေရောရင်ဆိုင်နေရတဲ့အခြေအနေမှာရောအဲ့ဒီလူဟာမျိုးဗျူဟာကိုတုံးလို့မရဘူးလားရှင
်တုံးလို့ရမှာပါအသေးချာတုံးတက်လိုက်လို့ရှိရင်လေကျမတို့ဒီ economic development လုပ်တဲ့အခါကျတော့ကျမဘာသွားတွေ့လဲဆိုအဲ့ဒီဥစ္စာကျမ research လုပ်တော့ economic development ဒီနေရာတွေမှာဘယ်လိုလုပ်ရမလဲဆိုတဲ့အခါအဲ့တော့အမျိုးသမီးတွေအရင်အရေးကြီးပါဘူးဘယ်လိုအရေးကြ
ီ
းအမျိုးသမီးပါမှာရတယ
်
အမျိုးသမီးတွေပို့ပြီးတော့အခွင့်အရေးရှိလာရင်သူတို့ဒီမှာပါဝင်လာလို့ရှိရင်ဒီ economic development ကပို့ပြီးတော့ဝင်လာတယ်ဆိုတော့ကျမသွားတွေ့တယ်ဒီ research တွေမှာအဲ့ဒါနဲ့ပဲကျမပထမတုန်းကဆိုအမျိုးသမီးကြောင့်ကျမတိတ်ပြီးတော့ကြည်နေတာမဟုတ်ဘူးเนาะအဲ့ဒီအချိန်မှာ economic development ရှိခြင်းရင်အမျိုးသမီးတွေရဲ့အခွင့်အရေးတွေပေးရမယ်သူတို့ပါဝင်နိုင်တော့မှ economic development ဖြစ်တယ်ဆိုတော့ကျွန်မသွားတွေ့တယ
်
ဆိုအဲ့ဒါနဲ့ကျွန်မရဲ့ research ဒီအမျိုးသမီးတွေဘက်ကိုလိုက်သွားတာရခိုင်အကြောင်းတော့ကျွန်မအသေးစိတ်တော့ကျွန်မမသိဘူးဒါပေမဲ့အဲ့ဒီမှာသုံးသပ်လိုက်လို့ရှိရင်ကျွန်မဒီ principle တွေပေါ့နော
်
သုံးနိုင်မယ်လို့ကျွန်မထင်ပါတယ် You can bend
cause it only serves to make me more
delicious. တလလတန်စီစဉ်တုံ့လွှင့်ပေးနေတဲ့မြို့သမီးကန္တာကိုတောက်ကြနေတိုင်းမှာအစ်စ်နားစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်းတိုင်းမှာနားစင်နိုင်ပါတယ်ရှင်။အခုဆက်လက်နားစင်ကြားရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်။
လာဘောကိုလူသားတွေခြေချနိုင်ကြတာနှစ်90ပြည့်သွားချိန်မှာပဲအမေရိကန်ကလာဘောကိုနောက်9နှစ်မှာပြန်ပြီးခြေချဖို့အတွက်စီစဉ်နေတယ်လို့အခုရက်ပို့ပြီးလူသားတွေအာကာသရဲတော့ရောက်စူးစမ်းဖို့ပါလုပ်နေတာပါဒီလိုချိန်မှာအာကာသရဲတော့ဖို့အတွက်အာကာသရင်မှုဖြစ်ချင်တယ်ဆိုရင်ဘာတွေလိုအပ်တယ်ဆိုတာကို NASA အမေရိကန်အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရီတာတင်ကပြောပြပေးပါတော့အာကာသယဉ်မှုဖြစ်ချင်သူကိုနေချင်းညာချင်းအာကာသယဉ်မှုဖြစ်လာအောင်တော့လုံမပေးနိုင်ပါဘူးလိုအပ်တဲ့အရေးချင်းရှိလာအောင်ပညာနဲ့အတွေ့အကြုံကိုနှစ်ပေါင်းများစွာစီးပူရပါတယ် ESA ဥရောပအာကာသအေဂျင်စီဂျပန်က JAEA ကနေဒါက CSA ရုရှားက RFSA နဲ့တရုတ်က CNSA အာကာသစခန်းတွေမှာရှိတဲ့အာကာသယဉ်မှုတွေပါဝင်ကမ္ဘာတလွှားအာကာသယဉ်မှုတယောက်ဖြစ်ဖို့အတွက်အခြေခံလိုအပ်ချက်တွေကဘာပါလဲ
။အာကာသယဉ်မှုဖြစ်ချင်တဲ့လူရွေးချယ်တဲ့အခါကျလို့ရှိရင်အခြေခံလိုအပ်ချက်တွေကတော့သိပ္ပံဆိုင်ရာဘွဲ့ရရမယ်။ဟို engineering ဘွဲ့ရရမယ်။ biology ပေါ့နော်။ဇီဝဗေဒတတ္တဗေဒနဲ့ဘွဲ့ရတဲ့လူသင်္ချာဘွဲ့ရတဲ့လူလည်းအာကာသယဉ်မှုရှောက်နိုင်ပါတယ်ဒီနိုင်ငံမှာ။တော်တော်များများဟာမဟာသိပ္ပံတို့ပါရဂူဘွဲ့တွေရပြီးသားဖြစ်ကြပါတယ်။အနောက်နိုင်ငံအစိုးရတော်တော်များများဆိုရင်ဒီမိဘမတတ်နိုင်ဘူးစင်ရကြပါမယ်လေအာကာသယဉ်မှုတယောက်ဖြစ်ခြင်းနဲ့စံတားရှိတဲ့ကလေးကိုဒီကလေးသာဇွဲရှိရှိစူးစမ်းရင်သူတို့အာမခံချက်ပေးပါတယ
်ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုကြည့်ရအောင်ပ
ါရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကတော့အာကာသယဉ်မှုဖြစ်ဖို့အတွက်ဆိုရှင်မျက်လုံးအားကောင်းရမယ်အယောင်ကောင်းရွေးတတ်ရမယ်နောက်မျက်မှန်တက်နိုင်တယ်ဒါပေမဲ့မျက်လုံးစက်ကူအိုင်တက်ကောင်းဖို့လိုပါတယ်နောက်ပြီးအကြမ်းမှန်ကြီးဘလောက်ကောင်းဖို့လိုလဲဆိုနှလုံးသွေးကုန်လုံးက140နဲ့90ကျားမှာပဲရှိရမယ်နော်အရက်လည်းရှိပါသေးတယ်အရက်က9ပေ2လဲမှာနေပြီးတော့6ပေ3လဲမှာအတွင်းလောက်မှာပဲရှိရမယ်တိတဲ့အရန်အရက်ရှိလို့ရှိရင်အာဂတယင်ကတေးတဲ့အတွက်ဒီနေရာထိုင်ဖို့အတွက်ကလထိုင်ရအစအခက်အခဲရှိပါတယ်နောက်တစ်ခုကစိတ်ပိုင်းဆိုင်ရာတိတ်အရေးကြီးပါတယ်စိတ်ပိုင်းဆိုင်ရာပြေဝဖို့ကလည်းလိုအပ်ပါတယ်ဥပမာအားဖြင့်လာဘော်ရောက်ချင်တယ်ဆိုတဲ့စိတ်နဲ့တွားကြတာလေကိုမရောက်ဖူးတဲ့နေရာကိုတိကျင်တယ်မြင်ကျင်တယ်ဆိုရပါဘောနော်အဲ့တော့တိကျင်စိတ်တက်ကျင်စိတ်ကအရေးအကြီးဆုံးပဲဆိုပြီးတော့တတ်မှတ်ထားပါတယ်နောက်အဖွဲအတင်းနဲ့အပေါင်းအတင်းနေနဲ့အကုန်စုပြီးအလုံးလုံးနိုင်တဲ့အရေးချင်းရှိရမယ်နောက်တစ်ခုကခေါင်းအေးအေးထားပြီးတော့စဉ်းစားနိုင်တာဖြတ်ထုတ်ညံကောင်းတဲ့လူအဲ့ဒါမျိုးကိုတိတ်ပြီးတော့လိုအပ်ပါတယ်ဒီစိတ်ပိုင်းဆိုင်ရာအတွက်လိုအပ်တဲ့အရေးချင်းတွေ
လိုအပ်တဲ့အရေးချင်းတွေပြည့်စုံသူကိုအာကာသယဉ်မှုဖြစ်ရွေးချယ်ပြီးရင်တော့တင်ဒန်းတွေပေးပါတယ
်ကျွန်တော်ခုနကပြောခဲ့တဲ့အရေးချင်းတွေနဲ့ပြည့်စုံတာနဲ့ချက်ချင်းဒီအာကာသယဉ်မှုတန်းမဖြစ်သွားပါဘူးဒီပေါင်းများစွာလေ့ကျင့်ရပါတယ်။ဥမာအပြင်အပြီးပြီးဆိုင်ရာအာကာသသိပ္ပံစခန်းအကြောင်းအခုဆိုလို့ရှိလို့ရှိရင်တို့တင်နှန်းတက်ရပါတယ်။အဲတုန်းကတော့မတက်ခဲ့ရဘူးပေါ့နော်။အပြီးပြီးဆိုင်ရာအာကာသသိပ္ပံစခန်းမှမရှိသေးပဲ။ဒါပေမဲ့အာကာသယင်ပြင်မှာထွက်အလုပ်လုပ်မယ်ဆိုလို့ရှိရင်ယင်ရဲ့အပြင်ထွက်လိုက်တာနဲ့လေဟာနယ်တွေရောက်သွားတယ်။ဘလို့ဒီအာကာသထဲမှာလမ်းလျှောက်တယ်ပေါ့နော် space walk ဆိုတာ။လွယ်တဲ့အလုပ်မဟုတ်ဘူး။လမ်းပေါ်မှာလျှောက်လို့မြေကြီးကဆွဲထားတာမဟုတ်တဲ့အခါကျတော့ jet ဒုံးပြန်လေးတွေနဲ့သူကလမ်းလျှောက်ရပါတယ်ရှေ့နောက်ရွှေ့တာတို့ပါတော့ဒါတိတ်အရေးကြီးပါတယ်ပြီးတော့အာခာတခရီးသွားတဲ့တက်ဆိုင်တဲ့အကြောင်းနေစာတွေ့လက်တွေ့လေ့လာရပါတယ်နောက်ရုပ်ပိုင်းဆိုင်ရာမှာလည်းရေငုပ်တာ military water survivor ရေထဲမှာအသက်ရှင်အောင်နေတဲ့စစ်တင်နှံမျိုးတက်ခဲ့ရပါတယ်နောက်ဒီအာခာတယင်ထဲမှာပဲဖြစ်ဖြစ်ဒုံးပြန်ထဲမှာဖြစ်လေပြီးအားချက်ချင်းရုပ်တရက်ပြောင်းသွားတယ်ဆိုလို့ရှိရင်ဒီ PR နဲ့တာ PR များတာကိုခံနိုင်အောင်လေ့ကျင့်ရပါတယ် Parabolic flight လို့ခေါ်တဲ့လေမြန်ကိုရောက်တိုးမိုးမျောပြန်ပြီးဆွဲအားမြဲတဲ့အခြေအနေပြီးရောက်သွားတဲ့အခါမှာလူကကဘာဆွဲအားမရှိဘဲနဲ့မျောသွားတယ်10မိနစ်2မိနစ်လောက်ပြီးတဲ့အခါအောက်ကလေမြန်ပြန်ကြိုက်ပြီးတော့ပြန်ထိုးအတက်မှာဆိုလို့ရှိရင်ကဘာဆွဲအားရဲ့3ဇ4ဇလောက်ပေါ့မြင့်နဲ့ကဘာဆွဲအားအထိကိုရောက်သွားလောက်ဆွဲပြင့်သွားတဲ့အားမျိုးသူခံနိုင်ရပါတယ
်တင်းတန်းတွေမှာအောင်မြင်သူကို Mission Control နိုင်နိုင်နင်းနင်းထိမ့်နိုင်ဖို့စပြီးလေ့ကျင့်သင်ကြားပေးပါတယ
်ဒီတင်တန်းနေအောင်ပြီးတော့လက်မှတ်ရပြရနဲ့နောက်နှစ်ကြာကြာအထိပေါ့နော်ဒီကျွန်တော်တို့ Mission Control Center ခေါ်တဲ့ Johnson Space Flight Center Houston မှာရှိပါတယ်အဲ့မှာဆက်ပြီးတော့ကိုကာယလေ့ကျင့်တဲ့တင်တန်းတွေရောအာကာသဒုံးပျံကြီးတစ်ခုလုံးလာဖို့ဆင်းတဲ့ဟာကိုဘယ်လိုထိန်းချုပ်လဲဆိုတဲ့ဟာကို နှစ်နဲ့ချီပြီးတော့သင်ခဲ့ရပါတယ်တချို့ဆိုလို့ရှိရင်ရေအောက်မှာနိုင်ပေါင်းများစွာအလုပ်လုပ်ရပါတယ်အဲ့ဒါကို neutral buoyancy laboratory လို့ခေါ်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်လာပတ်တဲ့အာကာသယာဉ်လေးကနေပြီးတော့မှလာပေါ်ဆင်းရင်ကိုပြောင်းလာပေါ်ရောက်လဲရောက်သူအပြင်ထွက်တော့မယ်ဆိုတဲ့အခါကျတော့ဒီအာကာသတဲကိုရောက်သွားပြီကမ္ဘာဆွဲအားတဲ့6ပုံတစ်ပုံပဲရှိတယ်လာပေါ်မှာဘလို့လမ်းလျှောက်မလဲဘလို့အသက်ရှူမလဲဥပမာအဖြစ်ဒီအမေရိကန်အလံလေးကိုထောင်ဖို့အတွက်ကိုတွင်းလေးတူတာအစပေါ့နော်ဒါတွေကတော်တော်ကိုလေ့ကျင့်ခဲ့ရပါတယ်အဲ့တော့အာဂါတာထဲမှာတနာရီလမ်းလျှောက်ဖို့အတွက်ကိုရေထဲမှာရေအောက်ထဲမှာ10နာရီလောက်ကြာကြာတောက်လျှောက်လုပ်လို့ရပါတယ်ဒါအပြင်အခုဆိုလို့ရှိရင်ကနေဒါနိုင်ငံမှာသွားပြီးတော့သင်တန်းတက်ရပါတယ်ဒီအာဂါတာယင်မှုတော်တော်များများဟာအကြောင်းလဲဆိုတော့ပြည်ဆိုင်အာဂါတယင်ဆိုလို့ရှိရင်သူအပြင်မှာစက်ရုပ်လက်ကြီးရှိတယ် robotic army အဲ့ဒါယူအပြင်ထွက်ပြီးတော့ control လုပ်တာအတွက်ကိုသူတင်တန်းသွားတက်ရပါတယ်လေယာဉ်မောင်းကျွမ်းကျင်မှုတင်တန်းဆိုလို့ရှိရင်စစ်တိုက်လေမြန်ဂျက်လေမြန်ကိုနိုင်တထောင်ကျော်အထိတင်တန်းတက်ခဲ့ရပါတယ်နောက်ပြီးတော့အာဂါတယင်မှုတွေလေ့လာမယ်ဘာသာရတွေထဲမှာဒီ mission training ပေါ့နော်ဒီအစီအစဉ်ကြီးတစ်ခုလုံးကိုဘယ်လိုပြီးမြောက်အောင်လုပ်မလဲဆိုတဲ့ဟာအပြင်ဒီအာဂါတယင်ဒုံးမြန်ကြီးထဲမှာတကယ်ကိုမသွားခင်ပါဘူးလာစင်းရင်လို့ဟာမျိုးကိုဒီကဘာပေါ်မှာတော့တထရာတည်းဖြစ်အောင်လုပ်ပြီးစင်းတာတက်တာမောင်းနှင်တာလာပေါ်ကိုစင်းတာလာပေါ်ကနေပြန်တက်တဲ့ဟာအဲ့ဒါတွေအကြာကြီးကိုကျင့်ခဲ့ရပါတယ
်ဒီလိုလေ့ကျင့်မှုတွေအတော်ရပြီဆိုရင်တော့အာကာသထဲနေမှုထိုင်မှုအတွက်လေ့ကျင့်ရပါတယ
်နောက်တစ်ခုကအာကာသဝတ်စုံကိုဝတ်တက်အောင်အင်ဂျီကိုပြန်လဲတတ်အောင်ဆိုတဲ့ဟာအစတင်ရပါတယ်အဲ့တချိန်တည်းမှာပဲဘလို့စားရေးတောက်ရေးတပူတပားပေါ့နော်အိမ်သာတုံတာအစားလုံးဝမတူတော့ပါဘူးနောက်ရေးချိုးတာပါပါတယ်နောက်ပစ္စည်းတွေနေရာတကျသိမ့်တာကင်မရာတွေတုံတက်အောင်ဒီ training တွေကိုပြင်းပြင်းထန်ထန်သင်ယူခဲ့ရပါတယ်ကျွန်တော်ပြီးခဲ့တဲ့တနည်းနည်းကလုပ်ခဲ့တဲ့သူတေသနာဆက်စင်ပေးလိုက်တဲ့ဟာကိုအာကာသယင်ဘူးကသူကိုယ်တိုင်ဟိုထဲမှာသွားပြီးတော့ဒီဆက်ကိုပြန်စင်ရပါတယ်အဲ့ဆိုသူ့ကိုတည်တည်ချာချာ training ပေးလိုက်ရပါတယ်အဲ့ဒါကို mission specialist လို့ခေါ်ပါတယ်ဒီအာဂါတယင်ဘူးကယင်မောင်းတိုက်ုံနဲ့မကဘူးကျွန်တော်တင်ပေးလိုက်တဲ့စက်ကိုပါသူကိုယ်တိုင်ပြန်ပြီးတော့ဟိုမှာပြန်ဆင်းဘာလို့လဲဆိုတော့တရားစီဖြုတ်ပေးလိုက်ရတာပေါ့ဥပမာပြန်ဆင်းပြန်တက်အဲ့လိုလုပ်ပေးရပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညမှာအတင်နာဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်းတိုင်းမှာနာဆင်နိုင်ပါရရှင်။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နာဆင်နိုင်ကြပါတယ်။အခုစနေမနေ့ခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းကပြောပြပေးပါဦးမယ်ရှင်။
အမေရိကတဲ့အလဲပိုင်းကရွှေပြောင်းဝင်ရောက်လာသူတွေအမေရိကန်ပြည်ထောင်စုမှာခိုလုံနေထိုင်ခွင့်ရှောက်ထားမှုကန့်သက်ရေးသဘောတူညီချက်ကိုဂွါတီမလာနိုင်ငံကလက်မှတ်ရေးထိုးလိုက်ပြီလို့သမ္မတဒေါ်နယ်ထရမ့်ကဆိုပါရယ်အဲ့ဒီသဘောတူညီချက်အရအမေရိကန်နိုင်ငံအတွင်းဝင်ရောက်ဖို့ရှောက်ထားမဲ့အယ်ဆာဗေဒိုနဲ့ဟွန်ဒူရပ်စ်နိုင်ငံတွေကဂွါတီမလာနယ်စပ်မှာခိုလုံခွင့်ရှောက်ထားကြရမှာဖြစ်ပါရယ်တရားမဝင်လူကုန်သတ်မှုနဲ့ဆန့်ရွယ်တဲ့ဆိုပြီးဆွဆွဲခံရတဲ့ကယ်လီဖိုးနီးယားတောင်ပိုင်းကအမေရိကန်မရိန်းတပ်ဖွဲ့ဝင်တွေကိုဖမ်းဆီးရမှာအခုထိမရိန်းတပ်သား18ဦးနဲ့တင်မောသားတဦးကိုဖမ်းဆီးခဲ့တယ်လို့ NCIS ကရေတပ်ရာဇဝတ်မှုကင်းစုံစမ်းရေးဌာနပြောခွင့်ရသူကပြောပါရယ်တရုတ်နဲ့တခြားနိုင်ငံအချို့ကိုဖွံ့ဖြိုးဆဲနိုင်ငံတွေအဖြစ်သတ်မှတ်ထားတာကိုရပ်ဆိုင်ဖို့ WTO ကကမ္ဘာကုန်သွယ်ရေးအဖွဲ့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်က PR ပေးနေပါရယ်မြန်မာနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့အီယာဝရီမြစ်အတွင်းကိုပလတ်စတစ်တန်ကျင်120နီးပါးနေစဉ်ဆွတ်ပစ်နေကြောင်းမကြသေးမီက Fauna and Flora FFI နဲ့တပ်မြင်မှအဖွဲ့တစ်ဖွဲ့ကထုတ်ပြန်တဲ့လေ့လာချက်စစ်တမ်းတစ်ခုမှတွေ့ရှိရပါတယ်။အီယာဝရီမြစ်ထဲပလတ်စတစ်တွေအများဆုံးဆွတ်ပစ်တဲ့နေရာကမြစ်ဝကျွန်းပေါ်ဒေသဖြစ်ပြီးနေစဉ်ပလတ်စတစ်32တန်ဆွတ်ပစ်တယ်လို့ဆိုပါတယ်။ရန်ကုန်က29တန်နဲ့ဒုတိယအများဆုံးဆွတ်ပစ်ပါတယ်ခင်ဗျာ။
စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်ရှင်ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ကိုရောစိတ်ပါရှင်လန်းချမ်းမြေတဲ့နေ့တစ်နေ့ဖြစ်ပါစေ VOA ကိုအပိနာစင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျမခွာမျိုးပါရှင်
This program has come to you from the Voice of America, Washington.